Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇွန်လ30ရက်နေ့ကြာသပတေးနေ့မနက်ဖြန်အတန်လွင့်အစီအစဉ်ဒီကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနက်ခင်းအတန်လွင့်အစီအစဉ်ဒီကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
။မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျွန်မသိန်းဒီထိုက်ပါရုရှားနဲ့တရုတ်အပေါ်ပြစ်မှတ်ထားတဲ့မဟာဗျူဟာသစ်ကိုနေတိုးအဖွဲ့ကအတည်ပြုလိုက်ပါတယ်။အမေရိကန်နဲ့တာလီဘန်တို့ကတ္တာနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။မြန်မာရေးနိုင်ငံတကာကြိုးပမ်းမှုတွေမလုံလောက်ဘူးလို့ကုလသမဂ္ဂရဲ့မြန်မာလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Thomas Andrew ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာသတင်းလေးအပြီးမှာတော့သတင်းသိပို့ခြင်းနဲ့သတင်းဆောင်ပါးတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ
်ဟုတ်ပါဘူးဆရာဝန်ကြီးကရှင်းပြထားပါတယ်ကျောင်းထဲသွားရင် ID ticket ညီမကြာဟိုပါလဲပါကောင်ဝေးတိုင်းပါကြာဟိုအားနေသွားလို့ကြာဆက်ချရောဖြစ်တယ်ညားလာတယ
်ချင်းပြည်နယ်အတွင်းစစ်ပြေဒုက္ခတွေညားလာတာနဲ့တောတောင်တွေအတွင်းအနေကြရာတွေကြောင့်ငှက်ဖျားရောဂါဖြစ်သူတွေတိုးလာနေတယ်လို့ကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်မကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်အဲ့ဒီနောက်ထိုင်းနိုင်ငံမှာပြစ်ဒဏ်ကျခံပြီးမြန်မာရွှေပြောင်းအလုံတမားရာနဲ့ချီပြီးမြန်မာပြည်ကိုပြန်ပို့ခံရပါတယ်တရုတ်ကဩစတြေးလျကိုစီးရေးအရာထိန်းချောက်လာနေတယ်လို့ဩစတြေးလျပြည်သူအများစုကမြင်ပါတယ်ဒီလိုသတင်းပေးပို့ခြင်းနဲ့ဆောင်းပါးတွေကိုမကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့မြန်မာရေးသုံးသပ်ချက်လူလူနဲ့ကျန်းမာရေးအစီအစဉ်အကစားစတဲ့ဘတ်စင်ကန္ဓာတွေကိုဓာတ်ရိုက်ဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းလေးကိုမတ်သိန်ကြီးထိုင်တဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပါရမယ်ခင်ဗျာ
စပိန်နိုင်ငံမက်ဒရစ်မြို့တော်မှာဗုဒ္ဓနေချင်းပတဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအဖွဲ့ဝင်နိုင်ငံခေါင်းဆောင်များထိပ်တီးစည်းဝေးပွဲမှာတော့နေတိုးအဖွဲ့ရဲ့မဟာဗျူဟာမြောက်အမြင့်သဘောထားတဲ့တရက်ကိုအတည်ပြုခဲ့ကြပါတယ်ရုရှားရဲ့ရန်လိုမှုတရုတ်ပြည်သူသမ္မတနိုင်ငံခြားဖြစ်ပေါ်လာတဲ့စိန်ခေါ်အကဲဆတ်မှုတွေနဲ့နှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုပိုပြီးခိုင်မာလာမှုဟာလည်းအဓိကဥစားပေးဖြည့်ရှင်ရမယ့်ကိစ္စတွေအဖြစ်ဖော်ပြထားပါတယ်ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအနောက်နိုင်ငံတွေရဲ့အစ်မဟာမိတ်အဖွဲ့နေတိုးရဲ့အခုအတည်ပြုစာတမ်းထဲမှာတော့ရုရှားကိုအရေးကြီးဆုံးနဲ့ဓာတ်ရိုက်ချင်းချမှုအဖြစ်သတ်မှတ်ထားတယ်လို့နေတိုးရဲ့လုံခြုံရေးအကျိုးစီးပွားတွေနဲ့စံတန်ဖိုးတွေအတွက်တရုတ်အစိုးရကြောင့်ပေါ်လာရတဲ့စင်ခေါ်အကဲဆန့်ချက်တွေကိုလည်းပထမဆုံးအချိန်ဖြစ်ဖော်ပြထားပါတယ်ဗုဒ္ဓနဲ့နေတိုးအစည်းအဝေးမှာပဲဥရောပမှာအမေရိကန်စီအင်အားတိုးမြှင့်မဲ့အကြောင်းသမ္မတဂျိုးဘိုက်တန်ကကြေညာပါတယ်
Earlier this year, we surged 20,000 additional U.S. forces to Europe to bolster.
ရုရှားဘက်ကပိုပြီးရန်လိုလာတဲ့လောက်ရက်တွေကိုတိုးမြင့်တုံ့ပြန်မှုအနေနဲ့ဒီနှစ်အစောပိုင်းမှာဥရောပကိုအမေရိကန်တပ်ဖွဲ့ဝင်2,000ထပ်ပြီးတိုးခဲ့တာကြောင့်ဥရောပမှာအမေရိကန်တပ်ဖွဲ့အင်အားစုစုပေါင်း3,000ချီရှိနေပါပြီလို့သမ္မတဘိုက်ဒင်ကပြောဆိုခဲ့တာပါပိုလန်နိုင်ငံမှာအမေရိကန်အမှတ်၅စစ်တပ်အဖွဲ့အတွဲအမြဲတမ်းဌာနချုပ်ထားရှိမဲ့အကြောင်းရူမေးနီးယားကဌာနချုပ်မှာတော့တပ်ဖွဲ့ဝင်3,000နဲ့တခြားတာဝန်ရှိသူ2,000တို့ပါဝင်တဲ့အလှည့်ကျတပ်မဟာတစ်ခုထပ်မံထားရှိမဲ့အကြောင်းနဲ့ဗြိတိန်မှာတော့ F-35 တိုက်လေယာဉ်တပ်ဖွဲ့2ဖွဲ့ထပ်မံစစ်လွတ်မဲ့အကြောင်းလည်းအမေရိကန်သမ္မတဘိုက်ဒင်ကပြောဆိုခဲ့ပါတယ်ရှင်
။ယူကရိန်းပေါ်ကျူးကျော်စစ်အဆုံးသတ်ရေးရုရှားပေါ်ပြရားပေးဖို့မလာထဲမှာဖွဲ့စည်းထားတဲ့ပိတ်ဆို့တန်ခတ်အရေးယူမှုတွေအကောင့်ထဲပေါ်ရေးနိုင်ငံကအဖွဲ့ကရုရှားသတင်းကြီးတွေရဲ့ဒေါ်လာဘီလီယံ30ကျော်ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တဲ့အကြောင်းပုံတူးနေကကြေညာလိုက်ပါတယ် report ခေါ်အမေရိကန်ဥဆောင်တဲ့နိုင်ငံကအဖွဲ့ကရုရှားအစိုးရနဲ့နီးစပ်သူသတင်းကြီးတွေပိုင်ဆိုင်တဲ့ဇိမ်ခံအိမ်ကြီးတွေတင်မောကြီးတွေကိုသိမ်းယူတာမကရုရှားပုံပန်ရဲ့ပိုင်ဆိုင်မှုဒေါ်လာဘီလီယံ300ခန့်ကိုလည်းထိန်းချုပ်ထားကြောင်းပူးလဲကြေညာချက်မှာဖော်ပြထားပါတယ်ယူကရိန်းအစိုးရကတော့သူ့နိုင်ငံပြန်လည်တည်ဆောက်ရေးအတွက်ထိန်းချုပ်ထားတဲ့ငွေတွေကိုပေးဖို့တောင်းဆိုနေပါတယ်ရပ်ဘူအဖွဲ့ကသူတို့လုပ်ငန်းစဉ်တွေဟာမပြေဆုံးသေးဘူးလို့လည်းပြောဆိုပါတယ်အဲ့ဒီအတွက်ရှေ့လာမယ့်လတွေမှာရုရှားတွေစီကတန်ခတ်ပိတ်ဆို့ရမယ့်ပိုင်ဆိုင်မှုတွေကိုဆက်လက်စုံစမ်းချေရခံရအောင်ပါဖြစ်ကြောင်းနဲ့အဲ့ဒီလိုလုံဆောင်ရမှာအားနည်းချက်တွေဟာခွက်တွေမရှိအောင်လဲကာကွယ်သွားမယ်ဖြစ်ကြောင်းရပ်ဘူအဖွဲ့ဝင်တွေကပူးတွဲချမှတ်ကြပါတယ် ယူကရိန်းပေါ်ရုရှားကျူးကျော်မှုနဲ့ပတ်သက်တဲ့တရေကြီးတွေကိုအရေးယူဖို့ရည်ရွယ်ပြီးမတ်လ19ရက်နေ့မှာဖွဲ့စည်းခဲ့တဲ့ report အဖွဲ့မှာတော့အမေရိကန်၊ဩစတြေးလျ၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့ဥရောပကော်မရှင်တို့ပါဝင်ကြပါတယ်ခင်ဗျာ
။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာကျင်းပနေတဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးညီလာခံအတွင်းအမေရိကန်၊တောင်ကိုရီးယားနဲ့ဂျပန်ခေါင်းဆောင်တွေတီးခြားတွေ့ဆုံခဲ့ကြတာမှာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုအပေါ်အသစ်ထွက်ပေါ်လာတဲ့စိုးရိမ်ချက်တွေကိုပြောဆိုခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့ပေတင်းတပ်မစ်ဆိုင်းဒုံးပစ်လွတ်ဆန့်တက်နေမှုနဲ့နျူကလ িয়ার ဆန့်တက်မှုလှုပ်လာနိုင်ခြင်းအပေါ်မှာအကြီးအကျယ်ဆိုရင်ချောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသုံးနိုင်ငံခေါင်းဆောင်တွေတွေ့ဆုံမှုမတိုင်ခင်မှတ်ချက်ပေးပြောဆိုခဲ့တာပါအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်တို့ရဲ့ဘုံရီမန်းချက်တွေထဲမှာအင်ဒိုပစိဖိတ်ဒေသပွင့်လင်းလွတ်လပ်မှုရှိရင်းနဲ့ကိုရီးယားကျွန်းဆွယ်အပြည့်အဝနျူကလ িয়ার ကင်းစင်ရေးတို့ပါဝင်ကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုတွေကဆက်ပြီးကြီးထွားလာနေတယ်လို့တောင်ကိုရီးယားသမ္မတယွန်ဆော့ကယိုကပြောပါတယ်။ကမ္ဘာအခင်းချင်းမှာမရေရာမတေချာမှုတွေတိုးလာနေတာကြောင့်သုံးနိုင်ငံပူးပေါင်းဆောင်ရွက်မှုတွေပိုပြီးအရေးပါလာနေတယ်လို့လည်းတောင်ကိုရီးယားသမ္မတကပြောပါတယ်မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန့်တက်မှုတွေအပါအဝင်အနာဂတ်မှာဖြစ်လာနိုင်တဲ့ရန်စမှုတွေကိုအထူးစိုးရိမ်ကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုခီရှိဒါကပြောဆိုပြီးသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုဟာမြောက်ကိုရီးယားရဲ့တုံ့ပြန်မှုမှာခိုင်ခိုင်မာမာရှိမယ်လို့မျှော်လင့်ကြောင်းလည်းပြောဆိုသွားပါတယ်ရှင
်။အမေရိကန်နဲ့အာဖဂန်တာလီဘန်ကိုယ်စားလှယ်တွေဟာဒီသတင်းပတ်နောက်ပိုင်းကာတာနိုင်ငံမှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအင်အားပြင်းကလင်ကြောင်းလူသားချင်းစာနာမှုဆိုင်ရာအကြက်တဲတွေကြုံနေရချိန်မှာအာဖဂန်နစ္စတန်နိုင်ငံဘော်ဘန်နာရေးစီးပွားရေးအရာပိတ်ဆို့တန်ခတ်မှုတွေနဲ့ပတ်သက်လို့အဓိကဆွေးနွေးမယ်လို့လည်းခန့်မှန်းရပါတယ်။ဆွေးနွေးပွဲတက်ရောက်ဖို့အတွက်ကာတာနိုင်ငံဒိုဟာမြို့ကိုဗုဒ္ဓဦးနေကအာဖဂန်နိုင်ငံသားရေးဝန်ကြီးအမာခန်မာတီကွီနဲ့အတူဘန်နာရေးဝန်ကြီးဌာနအကြီးအကဲအရာရှိတွေဘိုးဘန်ကိုစလဲတွေလိုက်ပါသွားကြပါတယ်။အလားတူအမေရိကန်ဘက်ကလည်းအာဖဂန်နစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်သောမတ်စ်ဝက်စ်နဲ့အတူဗန်နာရေးဝန်ကြီးဌာနအရာရှိတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှဖြစ်တယ်လို့အာဖဂန်နိုင်ငံသားရေးဝန်ကြီးယုံကပဲသတင်းထုတ်ပြန်ပါတယ်။နှစ်ပေါင်းများစွာစစ်တပ်နဲ့မိုးကောင်ရေချားတံကြောင့်စားနပ်ဥက္ကဋ္ဌအခက်အခဲကြုံတွေ့နေတာကိုဖြေရှင်းဖို့အမေရိကန်ကထိန်းချုပ်ထားတဲ့ဒေါ်လာဘီလီယံနဲ့ချီတဲ့အာဖဂန်ဘိုဘန်ပိုင်ငွေတွေကိုသုံးစွဲခွင့်တာလီဘန်အာဏာပိုင်တွေနဲ့အမေရိကန်တာဝန်ရှိသူတွေညှိနှိုင်းဆွေးနွေးနေကြတယ်လို့လည်းဘန်ကောက်ပို့သတင်းစာမှာဖော်ပြထားကြပါတယ်ခင်ဗျာ
ဒီလိုအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 11.13 5.40kHz 11.13ไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยไพลเลมีเตอร์190กิโลเฮิรตซ์1505โลกันทุ่งเล่นไปได้ครับพี
่เอ๋ยเมียนมาบายซีซั่นเนี่ยจาตาปริญญ์นี่มะเนคินเมียนมาเนี่ยနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်မြန်မာအရေးဖြည့်ရှင်းဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝရဲ့ဂျူးပန်းမှုတွေဟာလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်သောမတ်စ်အင်ဒရူးကပြောဆိုလိုက်ပါတယ
် The people of Myanmar continue to wait for the Security Council to even consider
လုံခြုံရေးကောင်စီကမြန်မာရေးစုံဖြတ်ချက်တရက်ကိုစဉ်းစားသုံးသပ်မလားဆိုတာကိုမြန်မာလူထုကမျှော်လင့်နေကြသေးပါတချို့အဖွဲ့ဝင်နိုင်ငံတွေကတော့တခြားသောပြည်ပခန့်တွေအတွက်ဒဏ်ခတ်ရေးယူမှုတွေချမှတ်ဆောင်ရွက်ထားပေမဲ့စစ်ကောင်စီအပေါ်ဒဏ်ခတ်ပိတ်ဆို့ရေးမှာတော့ပြက်ကွက်နေကြပါတယ်စစ်ကောင်စီအတွက်ဗန်နာငွေအများစုရတဲ့အရင်းအမြစ်တွေကိုပြစ်မှတ်ထားဖို့နဲ့ငွေချေးမလွှဲပြောင်းနိုင်ရေးဆောင်ရွက်ဖို့အများပြားကပြက်ကွက်နေကြပါတယ်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ဟာလည်းလက်ဆုပ်လက်ကမ်းပြတ်နိုင်တဲ့ရလဒ်မျိုးမထုတ်နိုင်ဘူးလို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ကဆွစ်ဇာလန်နိုင်ငံဂျီနီဗာကုလသမဂ္ဂဌာနချုပ်မှလုပ်တဲ့အချိန်90မြောက်လူ့ခွင့်ရေးကောင်စီညီလာခံမှပြောဆိုသွားတာဖြစ်ပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းကလေးတွေအပေါ်တုံလုံ6ချားဖွဲ့အကြမ်းဖက်မှုတွေမှာမြန်မာစစ်တပ်မှတာဝန်ရှိတယ်လို့လည်းအထူးကိုယ်စားလှယ် Tom Andrews ကပြောဆိုသွားပါတယ်ရှင
်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလို့ဖြစ်တဲ့ပရာဆော့ဟာဒုတိယအကြိမ်အနေနဲ့မြန်မာနိုင်ငံကိုမနေ့ဘုတ်ထူးနေ့ကရောက်ရှိလာပါတယ်။ပရက်ဆော့ကွန်ဟာမြန်မာနိုင်ငံမှာဒီလ29ရက်နေ့ကနေဇူလိုင်လ3ရက်နေ့အထိနေထိုင်လိမ့်မယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်5ချက်အပေါ်အကောင့်ထဲပေါ်နေတဲ့အခြေအနေ မြန်မာနိုင်ငံအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးရေးကိစ္စနဲ့သက်ဆိုင်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုဖြစ်ပေါ်လာစေရေးအတွက်အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံတွားရောက်တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒေါက်တာဆန်းစုကြည်ကိုစစ်ကောင်စီကနေပြည်တော်အချင်းထောင်မှာပြောင်းရွှေ့ထားခဲ့ပြီးတဲ့နောက်သူ့ကိုအချင်းထောင်ထဲမှာမထားဖို့အာဆီယံအထူးကိုယ်စားလှယ်ကသူခီးစဉ်မစတင်ကမှတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာအခြေအနေပုံမှန်ပြန်ရောက်ရေးငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးအတွက်ဒေါအောင်ဆန်းစုကြည်ဟာအရေးကြီးတဲ့အခမ်းကဏ္ဍကပါဝင်သူအဖြစ်ရောနိုင်ငံတကာကမြန်မာပြည်သူတွေကပါလက်ခံထားတယ်လို့အထူးကိုယ်စားလှယ်ကစစ်ကောင်စီနိုင်ငံကြေးဝန်ကြီးဥက္ကဋ္ဌမောင်လွင်စီကိုစာရေးသားပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာလွန်ခဲ့တဲ့၈နှစ်ကလေးကဖမ်းဆီးထိမ့်သိမ်းခံထားတဲ့ဝီကာ90တဲကနေဘသူ့ကိုမှတရုတ်ကိုပြန်မပို့ဖို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတောင်းဆိုနေကြပါတယ်။2015ခုနှစ်တုန်းကထိုင်းဆွေရကဝီကာတရားကိုတရုတ်ကိုအတ္တမပြန်ပို့ခဲ့တာမျိုးထပ်ပြီးဖြစ်လာမှာကိုစိုးရိမ်နေကြတာပါ။ထိုင်းနိုင်ငံတဝန်းကလွင့်ဖို့ကြီးကြပ်ရေးထိမ့်သိမ်းရေးစခန်းတွေမှာဝီကာ90ချုပ်ကိုအစိုးရကထိမ့်သိမ်းထားတယ်လို့ယူဆထားကြပြီးဒီထဲကအများစုကတော့2014ခုနှစ်လောက်ကစပြီးထိမ့်သိမ်းခံထားတာဖြစ်ပါတယ်။တရုတ်ရဲ့အနောက်မြောက်ပိုင်းရှင်ကျန်းဒေသတွင်းကအများစုမွတ်စလင်တွေဖြစ်ကြတဲ့လူနည်းစုဝီကာတွေအပေါ်မှာတရုတ်အစိုးရရဲ့ပြုမှုဆောင်ရွက်မှုကလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်နဲ့တခြားသောနိုင်ငံတွေကဆွဆွဲထားပြီးဘေးလူရာထွက်ပြေးရတဲ့ဝီကာတွေကိုအတင်းအကျပ်ပြန်မပို့ရေးနိုင်ငံတွေကိုလည်းတိုက်တွန်းထားတာဖြစ်ပါတယ်။တရုတ်အစိုးရကတော့ဖိနှိပ်ချုပ်ချယ်တာမဟုတ်ဘူးလို့ညင်းဆိုထားပါတယ်။ထိုင်းနိုင်ငံမှာဖမ်းခံထားတဲ့ဝီကာတွေကိုအတင်းအကျပ်ပြန်မပို့ရေးကူညီပေးဖို့အတွက်ထိုင်းအောက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီထံပန်ကြားချက်ကို People's Empowerment Foundation ကဦးဆောင်တဲ့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တရားစင်ကျော်ကဇွန်လ15ရက်မှာပေးပို့ထားတာဖြစ်ပါတယ်ရှင
်။အိန္ဒိယနိုင်ငံမှာမွတ်စလင်အမျိုးသား2ယောက်လက်ချက်နဲ့ထိန်းသူအမျိုးသားတဦးတေဆုံးခဲ့တဲ့သတင်းတွေထွက်ပေါ်လာခဲ့ရာနောက်ဆက်တွဲအကြမ်းဖက်မှုတွေစိုးရိမ်တဲ့အတွက်ကြောင့်ဦးဒီယာပါမြို့မှာညမထွက်ရအမိန့်ထုတ်ထားသလိုအနောက်ပိုင်းရာဂျစ်စတန်ပြည်နယ်မှာတော့အင်တာနက်လိုင်းတွေကိုပါဖြတ်တောက်ထားပါတယ်။မွတ်စလင်တွေအတွက်အမျက်ထားတဲ့တမန်တော်မိုဟာမက်ကိုစော်ကားတဲ့အိန္ဒိယနိုင်ငံရေးသမားနူပါရှာမာကိုထောက်ခံပြီးလူမှုကွန်ရက်မှာထပ်မံဖြန့်ဝေခဲ့တာကြောင့်ဟိန္ဒူဆက်ချုပ်သမားကန်ဟီယာလောကိုတတ်ဖြတ်ခဲ့ကြောင်းတန်တရားနဲ့ဖမ်းဆီးခံရတဲ့မွတ်စလင်အုပ်ကထွက်ဆိုခဲ့တဲ့အကြောင်းလဲသတင်းတွေထွက်ပေါ်ခဲ့ပါတယ်။အသက်ခံရသူကန်စီယာလောဟာ Twitter လူမှုကွန်ရက်ကနေကူးယူဖော်ပြခဲ့တဲ့အတွက်ကြောင့်ဒီလာဇမ်းမာရဲတပ်ဖွဲ့ကခိတ္တထိမ့်သိမ်းတာခံရတယ်လို့အမည်မဖော်လိုသူတွေရဲ့တပ်ဖြတ်မယ်လို့ချိန်ကြောက်တဲ့စာရီပေးပို့တာလည်းခံခဲ့ရပါတယ်။တေဆုံးသူရဲ့မိသားစုကတော့အကာအကွယ်ပေးဖို့ပြက်ကွက်တဲ့အတွက်ရဲတပ်ဖွဲ့ကိုအပြစ်တင်ခဲ့ပါတယ်။ဟိန္ဒူဆက်ချုပ်သမားအသက်ခံရတဲ့ဗီဒီယိုလူမှုကွန်ရက်မှာပြန့်နှံ့ခဲ့ရကနေတင်းမာမှုတွေပေါ်ပေါက်လာပါတယ်။အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမိုဒီရဲ့အာဏာရ BJP ပါတီပြောခွင့်ရအမျိုးသမီးရှာမာဟာပြီးခဲ့တဲ့လကတမန်တော်မိုဟာမက်နဲ့ပတ်သက်ပြီးအငင်းပွားစရာမှတ်ချက်ကြောင့်အစ္စလာမ်နိုင်ငံတွေရဲ့အပြင်းထန်ရှုံးချကြတာခံခဲ့ရပါတယ်ခင်ဗျာ။
တဲ့တင်းတွေကိုမတ်သိကြီးထိုင်းတဲ့ကိုခင်မောင်စိုးမင်းတို့ပြောပြသွားတာပါခင်ဗျာအခုဆက်လက်ပြီးတော့သတင်းဆောင်မနေတဲ့သတင်းပေးပို့ချက်တွေကိုထုတ်လင်းပါတော့မယ်ဩစတြေးလျနိုင်ငံစစ်တနီမြို့အခြေစိုက်သုတေသနအဖွဲ့ကြီးတစ်ခုဖြစ်တဲ့ Lowey Institute ရဲ့စစ်တမ်းအရတရုတ်ဟာဩစတြေးလျနိုင်ငံကိုစီးရီးအရချင်းချောက်လာနေတယ်လို့ဩစတြေးလျနိုင်ငံသားအများစုကရှုမြင်ကြပါတယ်ဒါအပြင်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုဟာလုံခြုံရေးဆိုင်ရာအဓိကပြဿနာတစ်ခုဖြစ်တယ်လို့လည်းရှုမြင်ကြပါတယ်။ VOA သတင်းကြောင့် Phil Marser စစ်တနီမျိုးကနေသတင်းပေးပို့ထားတာကိုတော့ကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခင်ဗျာ။ Australia နိုင်ငံသားအများစုဟာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အပေါ်စိုးရိမ်မှုရှိသလိုတရုတ်နဲ့ထိုင်ဝမ်အကြားပဋိပက္ခဖြစ်မှာကိုလည်းစိုးရိမ်ကြတယ်လို့ Lowey Institute ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဒါအပြင်တရုတ်ပြည်နဲ့တရုတ်သမ္မတရှီချင်းဖင်အပေါ်ယုံကြည်မှုဟာလည်းအနှိမ်ဆုံးကိုကျဆင်းနေတယ်လို့ဇွန်လ28ရက်နေ့ကထုတ်ပြန်တဲ့စန္ဒာသဘောထားကောက်ခံချက်မှာဖော်ပြထားပါတယ်။ဒါကိုကြည်ချင်းအပြင်ဩစတြေးလျမှာစိုးရိမ်ပူပန်မှုတွေတိုးလာနေတာကိုဖော်ပြနေတယ်လို့စန္ဒာသဘောထားကောက်ယူခဲ့တဲ့ Lowey Institute ရဲ့ညွှန်ကြားရေးမှူးနတ်တာရှာခါဆမ်က VOA ကိုပြောဆိုပါတယ်။
In 2022, Australians are most concerned about China and the potential for war.
၂၀၂၂ ခုနှစ်ထဲမှာ Australia နိုင်ငံသားတွေအထူးစိုးရိမ်တဲ့ကိစ္စကတော့ Taiwan ကိစ္စကြောင့်တရုတ်နဲ့ American စစ်ပြစ်မှားကိုစိုးရိမ်ကြပါတယ်။ Russia က Ukraine ကိုကျူးကျော်တဲ့စစ်ပွဲကြောင့်လုံခြုံမှုဟာအမှခံချက်မရှိဘူးလို့ Australia ပြည်သူအများစုကခံစားရတယ်လို့ထင်ပါတယ်။အဲ့ဒီနောက်တရုတ် Taiwan အရေးနဲ့ပတ်သက်ပြီးစိုးရိမ်စိတ်တွေဖြစ်နေကြတာပါ
။ပြီးခဲ့တဲ့နှစ်တည်းအတွင်းကစလို့ COVID-19 ကိစ္စတောင်တရုတ်ပင်လယ်ပြင်ကိစ္စတွေအပါအဝင်တရုတ်နဲ့ဩစတြေးလျအကြားပထဝီနိုင်ငံရေးဆိုင်ရာကိစ္စအငင်းပွားမှုတွေဖြစ်ခဲ့ပါတယ်တရုတ်နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ကိုဗစ်ရောဂါရဲ့ဈေးမြင့်ကိုစုံစမ်းဖို့ဩစတြေးလျကတောင်းဆိုတာဟာလည်းပဋိပက္ခကိုဖြစ်စေတဲ့အကြောင်းရင်းတစ်ရပ်ဖြစ်လာပါတယ်ဩစတြေးလျရဲ့တောင်းဆိုမှုအပေါ်ကိုဗစ်ရောဂါနဲ့ပတ်သက်လို့တရုတ်ရဲ့ကင်တွယ်ဖြည့်ရှင်းမှုကိုဝေဖန်တယ်လို့တရုတ်ကမြင်ပါတယ်တင်ရှားတဲ့လက်တော့ပြန်မှုကတော့ဩစတြေးလျကြောင်မီသွင်းတဲ့ဝိုင်းအရက်အပါအဝင်ဩစတြေးလျကတင်သွင်းတဲ့သွင်းကုန်တွေကိုတရုတ်ကတင်းကျပ်ပိတ်ပင်လိုက်တဲ့ကိစ္စဖြစ်ပါတယ်။အနာဂတ်မှာတရုတ်ကလှုပ်ဆောင်လာမှာတွေနဲ့ပတ်သက်ပြီးဩစတြေးလျနိုင်ငံသားအတော်များများကစိုးရိမ်ကြတယ်လို့ Lowy Institute ရဲ့ညွှန်ကြားရေးမှူးခါဆမ်ကပြောပါတယ်
။ 3/4 of the Australian public say that China may pose a military threat.
နာမည်ဆယ်စုနှစ်နှစ်ခုအတွင်းတရုတ်ဟာဩစတြေးလျကိုစီးရီးအရာချိမ့်ချောက်လာနိုင်တယ်လို့ဩစတြေးလျပြည်သူတွေရဲ့လေးပုံသုံးပုံကပြောကြပါတယ်။ဩစတြေးလျအနေနဲ့ဒေတာအတွင်းထိုင်ဝမ်အရေးဒါမှမဟုတ်တခြားကိစ္စတွေကြောင့်ဖြစ်လာနိုင်တဲ့ပဋိပက္ခတွေကိုအာရုံစိုက်နေချိန်မှာတရုတ်ရဲ့ဩစတြေးလျအပေါ်ပြုမှုဆက်ဆံမှုတွေနဲ့ပတ်သက်ပြီးစိုးရိမ်လာနေပါတယ်
။မကြသေးမီကမှရွေးကောက်ပွဲအနိုင်ရပြီးဖြစ်လာတဲ့ဩစတြေးလျအစိုးရအနေနဲ့အဓိကကုံတော်ပဲဖြစ်တဲ့တရုတ်နဲ့တင်းမာမှုတွေရှော့ချနိုင်ဖို့ကြိုးပမ်းပါတယ်။ဒါပေမဲ့လည်း Pacific ဒေသအတွင်းအစင်လာအဖြစ်ဩစတြေးလျရဲ့ဩဇာတရားမှုရှိတဲ့ဒေသမှာတရုတ်ကလုံခြုံရေးနဲ့ကုံတော်ရေးတိုးမြင့်လှုပ်ဆောင်လာတဲ့အတွက်နောက်ထပ်တင်းမာမှုအသစ်တွေဖြစ်လာပြန်တယ်လို့သုတေသီတွေကတော့ပြောပါတယ်။ Lowy Institute ရဲ့စစ်တမ်းအရ1950ကျော်ကတည်းကစတင်ခဲ့တဲ့ American နဲ့ Australia မဟာမိတ်ဖြစ်မှုကိုအင်တိုင်းအားတိုင်းထောက်ခံကြပါတယ်။ဒီမဟာမိတ်ဖြစ်မှုဟာအလွန်အရေးကြီးတယ်ဒါမှမဟုတ်အရေးကြီးတယ်လို့တုံ့ပြန်ပြောဆိုသူ89ရာခိုင်နှုန်းရှိပါတယ်ဒါဟာပြီးခဲ့တဲ့နှစ်ကတည်းကကိုမှတ်တိုးလာတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့စီးရဲမဟာမိတ်ဖြစ်မှုဟာဩစတြေးလျရဲ့အမျိုးသားလုံခြုံရေးရဲ့အခြေခံအချက်ဖြစ်ပါတယ်ဒါပေမဲ့လည်းသူတို့အနေနဲ့အာသာချက်အားနည်းချက်နှစ်ခုစလုံးကိုတွက်ဆကြပါတယ်အားနည်းချက်ကတော့ဒီမဟာမိတ်ဖြစ်မှုကနေဩစတြေးလျကိုပါအာရှစစ်ပွဲအတွင်းဆွဲသွင်းသွားမှာကိုစိုးရိမ်ကြပါတယ်။ Lowy Institute ဟာစန္ဒသဘောထားကောက်ယူမှုတွေကို2005ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးလူ2000လောက်ရဲ့စန္ဒသဘောထားတွေကိုနမူနာအဖြစ်ကောက်ယူပါတယ်။ဒါကတော့တရုတ်နဲ့ဩစတြေးလျရဲ့အခြေအနေတွေကိုတင်ပြပေးခဲ့တာပါ။အခုဆက်လက်တင်ပြပေးလို့တဲ့အကြောင်းအရာတစ်ခုကတော့အမေရိကန်ပြည်ထောင်စု Maryland ပြည်နယ်က Phil နဲ့ Christine Goff တို့ဇနီးမောင်နှံဟာသားသမီးအရင်၃ယောက်ရှိပြီးအာမေးနီးယားနိုင်ငံကမတမ်းမဆွမ်းမိန်ကလေးငယ်တဦးကိုလည်းမွေးစားထားပါတယ်။အခုတော့ယူကရိန်းကအသက်၆နှစ်အရွယ်မတမ်းမဆွမ်းမိန်ကလေးငယ်တဦးကိုထပ်ပြီးမွေးစားဖို့ဆုံးဖြတ်ခဲ့ပါတယ်။ရုရှားကျူးကျော်စစ်မတိုင်ခင်ကဖြစ်ခဲ့တာပါ။အာရှနူအိုင်ဝစ်တရှန်သတင်းဆောင်ပါကိုမတ်သိင္ကြီးထိုက်ကဆက်လက်ပြောပြပါမယ်
။ဘရစ်ဂျက်ဓမ္မဖုတ်လဲဘရီဇီလို့ခေါ်တဲ့ဒီမိန်ကလေးဟာအမေရိကန်မိဘရင်းတွေကယူကရိန်းမှာအငှားကိုဝင်တဲ့သတင်းပိုင်25ခုမှာမွေးဖွားခဲ့တာဖြစ်ပြီးသူ့မိဘရင်းတွေကသူမကိုမလိုချင်တော့တာပါ။သူမကလမ်းမလျှောက်နိုင်တဲ့မတန်ဆွမ်းတဦးဖြစ်ပါတယ်။မေလန်ပြည်နယ်က Phil နဲ့ Christy Graves တို့ကသူမကိုယူကရိန်းကနေမွေးစားခဲ့ပါတယ်။သူတို့ဇနီးမောင်နှံမှာတာသမီအရင်၃ဦးနဲ့အာမေးနီးယားကမတန်ဆွမ်းကလေးငယ် Eliana ဆိုတဲ့မွေးစားသမီးတဦးတို့ရှိပြီးသားပါ။မိသားစုကြီးအတွက်စိန်ခေါ်ချက်တွေရှိနေပြီးသားဖြစ်ပေမဲ့2020ခုနှစ်ဇန်နဝါရီလမှာတော့နောက်ထပ်မိန်းကလေးငယ်တဦးမွေးစားဖို့ထပ်ပြီးဆုံးဖြတ်ခဲ့ပါတယ်။အဲလီယာနာလိုပဲဘရစ်ချက်ရဲ့ဓာတ်ပုံကိုမွေးစားကလေးများဝက်ဘ်ဆိုက်မှာတွေ့ရှိသိရှိခဲ့တာပါ။ဒါပေမဲ့ကလေးမွေးစားဖို့အတွက်ငွေလိုခဲ့ပါတယ်။မွေးစားဖခင် Phil Graves ကအခုလိုပြောပါတယ
်။ So I went on Facebook
ကလေးမွေးစားမဲ့အကြောင်းနဲ့ဒေါ်လာ8000ရောက်ဖို့လူနေကြောင်း Facebook ပေါ်မှာတင်ခဲ့ပါတယ်။တပတ်အတွင်းမှာပဲဒေါ်လာ8000ရခဲ့ပါတယ်
။နောက်ဆုံးတော့သူတို့ဇနီးမောင်နှံဒေါ်လာ4000ကျော်ထိရခဲ့ပါတယ်။
2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းမှာတော့ဘရီဇီကိုအမေရိကန်ကိုခေါ်ဖို့အတွက်ရည်ချေရဖို့ပါ။ဒါပေမဲ့လည်းရုရှားကျူးကျော်စစ်ဖြစ်ခဲ့ပါတယ်။ငွေစားဖခင်က
ဘာမှလုပ်လို့မရပါဘူး။ကျွန်တော်တို့ထိုင်ဆောင်နေခဲ့ရတာပါ။ဧပြီလလယ်ပိုင်းတနေ့မှာတော့တရားရုံးကဆုံးဖြတ်ချက်ချမှတ်အကြောင်းမရီနာထံကအကြောင်းကြားစာရခဲ့ပါတယ်။
သူတို့ယူကရိန်းကိုလာခဲ့ဖို့ဖြစ်ပြီးသူတို့ချက်ချင်းမဲ့လိုက်သွားခဲ့ကြတယ်လို့မွေးစားဖခင် Fee Graves ကပြောပါတယ
် The best way I can explain it is
ဒီပါတရားအနေနဲ့ကိုယ်ကလေးကအကဲအကဲဖြစ်နေပြီဆိုရင်လုံတဲ့လုံထိုက်တာလုံရတာပဲလို့ပြောရမှာပါပဲ
သူတို့ဇနီးမောင်နှံ Kip ကိုရောက်သွားခဲ့ပြီးတဲ့နောက်မွေးစားဖို့အတွက်တရားရုံးကျနာဖို့ဇီပိုရီဇာမြို့ကိုသွားခဲ့ချပြီးတဲ့နောက်မှာလီးမြို့ကိုဘေးလွတ်ရာပျောက်ရွှေ့ထားတဲ့ဘရီဇီကိုခေါ်ခွင့်ရခဲ့ကြပါတယ်မွေးစားမိခင် Christy Graves ကအခုလိုပြောပါတယ
် Really once we got out of Poland and
ပိုလန်ကိုရောက်ချိန်မှာတော့စိတ်အေးသွားပါတယ်ဖခင်ကစောင့်ရှောက်ပေးတယ်လို့ခံစားရပါတယ
်ရင်ဆိုင်ရမယ့်အခက်အခဲတွေရှိပေမဲ့လည်း Breezy ရဲ့မိသားစုတွေကပြောကြပါတယ် Google ရဲ့ဘာသာပြန်ကနေတဆင့်စကားပြောချရပြီးအခုတော့ဘာသာစကားသစ်ကိုသင်နေကြပါတယ်သူမအတွက်အမြင့်အာယုံတက်မှတ်ပေးနိုင်ရေးအထူးမျက်မှန်တလဲလုပ်ဖို့စီစဉ်နေတယ်လို့လမ်းလျှောက်နိုင်အောင်လဲစီစဉ်နေပါပြီ။မွေးစားမိခင်က
အ
ောက်ကလထဲမှာသူ့ခြေတော်ကိုခွဲစိတ်မှာပါ။တမီလေးလမ်းလျှောက်ဖို့69ရာခိုင်နှုန်းသေချာတယ်လို့ဒေါက်တာကပြောပါတယ
်။ People say to me how's Brizzy doing?
Brizzy အဆင်ပြေလားလို့လူတွေကမေးလာရင်ပေါင်ပေါင်ထဲမှာပြောဝင်သွားတဲ့ထောပတ်စီလိုပဲသူမကနေသားတကျဖြစ်လာပြီးတောက်ပတဲ့အနက်ကရှိနေပြီလို့ပြန်ပြောလိုက်တဲ့အကြောင်းမွေးစားဖခင် Phil ကပြောသွားတာဖြစ်ပါလေရှင
်မတ်သိန်ကြီးချိုက်ပြောပြသွားတာပါခင်ဗျာသွားရရှင်များခင်ဗျာတရုတ်နိုင်ငံရှင်ကျန်းဒေသမှာဝီဂါလူနည်းစုမွတ်စလင်တွေကိုလူမျိုးတူအောင်လုပ်တဲ့အစီအစဉ်နဲ့လှုပ်ထားတာကိုတရုတ်ကိုလာသွားခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးအဖွဲ့ကြီးကကုလသမဂ္ဂလူခင်အဖွဲ့အကြီးအကဲကဘာအထောက်အထားမှမတွေ့ကြောင်းတရုတ်ကပြောပါတယ်။ရှင်ကျန်းမှာလူအခွင့်ချိုးဖောက်မှုတွေတကယ်မရှိဘူးလား။အချက်အလက်အခြေခံပြီးအမှားအမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ပုံရုပ်သံမှာတင်ဆက်ထားပါတယ်ခင်ဗျာ
။ကုလသမဂ္ဂလူခင်အဖွဲ့အကြီးအကဲမီရှဲဘာချလီကဩဂုတ်လ31သူ့ရဲ့တာဝန်သက်တမ်းကိုရင်သူနှုတ်ထွက်မယ်လို့ပြောပါရင်ကိုရီးကိုရာကိစ္စကြောင့်နှုတ်ထွက်တာပါလို့ပြောပေမယ့်ပြောကြဖြစ်ခဲ့တဲ့အရင်လကတရုတ်နိုင်ငံခီးစဉ်ရိုက်ခတ်မှုတော်တော်ပါပါတယ်ဝေဘန်သူတွေကတော့တရုတ်ဆိုရကမစ်ဘာချလီကိုအုံချခဲ့တယ်ရှင်ကျန်းပြည်နယ်မှာဝီဂါမွတ်စလင်တွေပေါ်မှာကျူးလွန်မှုတွေကိုနင်းဆန်ဖို့သူ့ရဲ့ခီးစဉ်ကိုဝါရဖြန့်အုံချခဲ့တယ်လို့ဆွဆဲပါတယ်ဒီမှာရဲ့မစ်ဘာချလီကအမှန်အတိုင်းပြောလို့အနောက်အစိုးရတွေကဖြုတ်ဖြစ်တယ်လို့တရုတ်အစိုးရသတင်းဌာနသတင်းတော်ကပြောပါတယ်။ CCTN ရုပ်သံသတင်းတော်လီဂျင်ချင်းကရှင်ကျန်းတဲ့တရုတ်နိုင်ငံတခြားအပိုင်းတွေကိုတွားခဲ့ပေမဲ့လူမျိုးတုံအောင်လုပ်တယ်ဆိုတဲ့အထောက်အထားဘာမှတွေ့မသွားပါဘူးလို့ပြောပါတယ်။ဒါမှပါတင်းတင်းကြပ်ကြပ်ကန့်တတ်မှုတွေကြောင့်မှတွားရတဲ့မစ်ဘာချလီရဲ့ခီးကတကယ်ဘာဖြစ်နေတယ်လဲသိရအောင်ကြည့်ဖို့အခွင့်မသားခဲ့ဘူးလို့အနောက်နိုင်ငံအရာရှိတွေကပြောပါတယ်။မစ်ဘာချလီကိုရိုင်းလည်းဒီ6ရက်ခီးဟာစုံစမ်းစစ်ဆေးမှုမဟုတ်ပါဘူးလို့ပြောခဲ့တာပါ။ဘာပဲဖြစ်ဖြစ်တရုတ်အစိုးရကတော့သူတို့ဘက်ကတက်တည်ပြဖို့အကွက်ဆင်နိုင်ခဲ့ပါပြီ။တကယ်ဆိုရင်တရုတ်အစိုးရဟာဝီဂါရီပေါ်မှာလူစုလိုက်ပြောင်းလိုက်ကိုထိန်းသိမ်းနှိမ့်မဲနှိမ့်ဆက်ဘာသာရေးဖိနှိပ်အတင်းအဓမ္မအလုပ်စေခိုင်းအစိုးရအစီအစဉ်နဲ့တရေကြားတာတွေလှုပ်ဆောင်နေတယ်ဆိုတာအထောက်အထားတွေရှိပါတယ်။မစ်ဘာချလီဟာရှင်ကျန်းမူဝါရိုင်းနဲ့ပတ်သက်ပြီးတော့တရုတ်အစိုးရနဲ့တန်ရောင်လိုက်တာတွေလည်းချုပ်ချခံရပါတယ်။ Miss Bachelet ကတရုတ်အစိုးရရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုမျက်ကွယ်ပြုတချို့လေးလာတွေ့ရှိချက်တွေနဲ့တော့မှစန့်ကျင်ပြောတာတွေရှိတယ်လို့ပညာရှင်တစုကပြောပါတယ်။တရုတ်အစိုးရရဲ့လုပ်ရက်ဟာလူမျိုးတုံးအောင်လုပ်တဲ့အစီအစဉ်တစ်ခုဖြစ်တယ်လို့ခိုင်ခိုင်မာမာပြောဆိုနိုင်ကြောင်းသူတို့ကဆိုပါတယ်။
ဒီလိုမမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်အလက်နဲ့အတည်ပြုချက်သိရှိခြင်းနဲ့ဆိုလို့ရှိရင်တော့ VOA ရဲ့ Polygraph website စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျဆက်လက်ပြီးတော့ချင်းပြည်နယ်ကအချင်းလေးတစ်ခုပြောပြပါအောင်မယ်စစ်ပီးဒုက္ခသည်တွေများလာနေတဲ့ချင်းပြည်နယ်မှာငှက်ဖျားဖြစ်သူဦးရေတွေလည်းတိုးလာနေပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရဲမွန်ကဆက်လက်ပြောပြပါမယ်
ချင်းပြည်နယ်ရဲ့စည်ရေးပရိပခတွေတိုးလာသလိုလမ်းပန်းဆက်သွယ်ရေးတက်တော့တာအချို့ဒေသခံတွေကတနင်္လာနဲ့တနင်္လာကိုပြောင်းရွှေ့ခိုလုံနေရတာတွေကြောင့်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုတွေရဖို့အခက်အခဲရှိတယ်လို့ချင်းအရက်ဘက်အဖွဲ့တွေကပြောပါတယ်။အဓိကကတော့စေဝါနဲ့ဆောင်ချင်းအောင်လို့ပစ္စည်းတွေအလုံးလောက်မစီမံပေးနိုင်တဲ့အတွက်အခုနှစ်မိုးသွင်းမှာငှက်ဖျားဖြစ်တဲ့အရေးအတွက်ပြန်ပြီးများလာတယ်လို့ချင်းအရက်ဘက်ဆရာဝန်များအဖွဲ့ကဒေါက်တာဆလိုင်းတင်မောက VOA ကိုပြောပါတယ်။
ဒီလိုပါတယ်ကတိတိဟောင်းနားတယ်အချက်ကြောင့်ညားလာတယ်ကြံပေါ်ဆောင်အောင်နေတာအချင်းကိုက်ထားတယ်ကပေးပိုင်းပါစားဒီဒီချင်းဟောပိုင်းရောဒီပေါ့ရောပိုင်းရောဖြစ်မှာပေါ့နော်အနိုင်ရောအဲ့ဒါမျိုးဆောင်ကျွန်တော်တို့ဒီခုနောက်ပိုင်းအစီညားလာတာဖြစ်တယ်ဆိုတော့တချို့ညားလဲဟိုပြင်းသွားတယ်ဆိုတော့ကြာဟိုကြောထဲသွားတဲ့ ID ticket ညားကြာဟိုပါလဲပါရှိမှလည်းပါတော့တချို့ကလဲကျွန်တော်ဖုန်းနဲ့စားအဲ့ဒါတွေကိုဟိုချင်းဟိုဆောင်ဖြစ်သုံးနေသုံးမှာပေါ့ကျွန်တော်ဒီအဓိကတော့ဒီကောက်ဝေးပိုင်းမှာကြာဟိုအားနေသွားလို့ကြာချက်ချရအောင်ဖြစ်တယ်ညားလာပါတော့
ချင်းတောင်ပိုင်းပလောဝမြို့နယ်မှာအရင်ကတည်းကငှက်ဖျားကူးဆက်တာပုံမှန်ရှိပေမဲ့အခုနောက်ပိုင်းမှာကံပတ်လက်မတူပြီးမင်းတပ်နဲ့ဟာခါမြို့ပေါ်မှာပါအဖြစ်များလာတာပါကျန်တဲ့တချို့မြို့နယ်တွေမှာလည်းငှက်ဖျားလက္ခဏာတွေမြင်နေရပေမဲ့အရေးပေါ်စံသက်ကိရိယာတွေအလုံးလောက်မရှိလို့တိတိကျကျပြောဖို့ခက်ခဲကြောင်ချင်းရက်ဖက်အဖွဲတချို့ကပြောပါတယ်အခုဆိုရင်စစ်ပေးဆောင်စခန်းတချို့မှာငှက်ဖျားကြောင့်တိတ်ဆုံးလူတွေရှိလာတယ်လို့မင်းတပ်စစ်ဆောင်စခန်းရဲ့တာဝန်ခံက VOA ကိုပြောပါတယ်စစ်ပွဲတွေကြောင့်လမ်းပန်းဆက်တွေပြတ်တောက်သွားတဲ့အတွက်ဆေးရုံကိုပို့ပြီးကုသပေးဖို့လည်းသူတို့အတွက်ခက်ခဲနေတာပါ
အတွက်အလားလေးအကန့်တက်နေဆိုတော့တကယ်အရေးပုံမှလူနာအရေးပုံမှပြောပါပို့ရတာပဲမဟုတ်ဆေးရုံတွေဒါတွေကတော့ဒီမှာဟိုဆမားတွေဒီချာနေပတ်တယ်လာပြီဟာဘူးဒီနေ့ဆိုင်လို့ဖြစ်သွားတယ်ဟုတ်ကဲ့
အဆုံးကျုံးနေတော့အဲ့အန်တွေပါဆုံးဆုံးမှုအများကြီးရှိတယ်ဒီမှာလက်ချောက်ဥပေါက်ကြီးမှပြေးသွားပြီးအများကြီးပဲကြာအကလေးတူတွေဒီကြီးတွေတွေ့ရတယ်အဲ့ဒီလက်ချောင်းကြီးဥပေါက်ကိုရောက်ပြီးမှလေ
ချင်းပြည်နယ်မှာအခုလိုအခြေအနေဆိုမတိုင်ခင်မှာကရင်နဲ့ကယားပြည်နယ်ဘက်ငှက်ဖျားကူးစက်မှုတွေကြီးကြီးမားမားဖြစ်ခဲ့ပါတယ်ဒါကြောင့်လိုအပ်တဲ့စေဝါနဲ့အကူအညီတွေကအဲ့ဒီဘက်တွေကိုအရင်ဆုံးရောက်ခဲ့တယ်လို့တချို့ကလည်းကြိုတင်စုဆောင်မှုတွေရှိနေတဲ့အတွက်ဈေးကွက်ထဲငှက်ဖျားကာကွယ်ဆေးတချို့ဝယ်မရတာတွေဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံဟာပြီးခဲ့တဲ့3-4နှစ်ထဲမှာငှက်ဖျားဖြစ်ပွားနှုန်းကျသွားပြီးမြဲအခုနှစ်မှာတော့လိုအပ်တဲ့စေဝါနဲ့ကုသရေးတွေမရတော့လို့တချို့နေရာတွေမှာတကြောပြန်ကူးဆက်လာမှစိုးရိမ်နေရပါတယ်။အိမ်နီးချင်းတရုတ်နိုင်ငံကတော့ငှက်ဖျားလုံးဝကင်းစင်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအခုဇွန်လထဲမှာကြေညာထားပါတယ်။ဒါပေမဲ့လာအို၊ဗီယက်နမ်၊ထိုင်းနဲ့မြန်မာတို့လိုငှက်ဖျားအနေနဲ့ကြီးတဲ့နိုင်ငံတွေနဲ့ထိစပ်နေလို့ဂယူးဆိုက်ဖို့ကိုလည်း WHO ကသတိပေးထားပါတယ်ခင်ဗျာ
။ကိုရဲမောပြောပြသွားတာပါခင်ဗျာ။ဆက်လက်ပြီးတော့မြန်မာရွှေပြောင်းအလုပ်သမားတွေအကြောင်းကိုပြောပြပါဦးမယ်။ထိုင်းနိုင်ငံအချင်းတောင်တွေထဲမှာပြစ်ခံကြခံရပြီးမြန်မာရွှေပြောင်းအလုပ်သမား160ကျော်ကိုဇွန်လ29ရက်နေ့ကထိုင်းအာနာဘိုင်နေကမြန်မာနိုင်ငံကော့တောင်းမြို့ဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်ဇွန်လ28ရက်နေ့တုန်းကလည်းတာချီလိပ်ဖက်မှာလွှဲပြောင်းပေးခဲ့တာတွေရှိပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးမာကဆက်လက်ပြောပြမှာပ
ါထိုင်းနိုင်ငံဘက်ကရနောင်းမြို့နယ်အုပ်ချုပ်ရေးမှူးမြန်မာဘက်ကအလုတ်သမားတန်အရာရှိတွေအပါအဝင်ထိုင်းမြန်မာနေကားကော်မတီကတာဝန်ရှိသူများရနောင်းကရိုင်လူဝင်မှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေဟာထိုင်းနိုင်ငံထဲမှာအကြောင်းမျိုးမျိုးကြောင့်ပြစ်ဒဏ်ကြခံရပြီးလူရဲစေတဲ့မြန်မာနိုင်ငံသားရွှေပြောင်းလုပ်သား160ကျော်ကိုဇွန်လ29ရက်နေ့ကမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့ပါတယ်။နာမကျန်းဖြစ်နေသူတဦးပါဝင်လူရဲစေနေသူတွေကိုပြန်လွှတ်ပေးခဲ့တာနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့ကော့တောင်းမြို့ရွှေပြောင်းလုပ်သမားပညာပေးစင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်။
ပါလို့မလေးဒီချုပ်လို့လေဘာသာကျွန်တော်ညောဖန်ခိုင်တဲ့အဆူတွေကံလို့မလို့ပြောတယ်ပြောတော့အဲ့ဒါကိုစင်းစရာနဲ့ပို့လာတယ
်
ပို့လာတဲ့အချိန်မှာကျွန်တော်တို့အားလုံးပေါင်း166ယောက်ကျွန်တော်တို့ပြန်လို့လာတယ
်ဒီထဲမှာအမျိုးသမီး50ဝန်းကျင်ပါဝင်ပြီးအများစုကတော့နေဆက်လမ်းနေတဲ့ကနေထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်တာကြောင့်အဖမ်းခံရသူတွေများတယ်လို့လည်းဆိုပါတယ်ကော့တောင်းဘက်ကိုပြန်ရောက်လာသူတွေကိုတော့ကိုဗစ်ကပ်ရောဂါပိုးရှိမရှိစစ်ဆေးတာကာကွယ်ဆေးမထိုးတဲ့အသေးရင်ကာကွယ်ဆေးထိုးပေးဖို့စီစဉ်တာတွေရှိတယ်လို့လည်းဦးမိုးဝေကဆိုပါတယ်။ဇွန်လ28ရက်နေ့တုန်းကလည်းအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးအရေးယူခံရပြီးပြစ်ဒဏ်ကျပြီးတဲ့နောက်လွတ်ရဲစေသူမြန်မာနိုင်ငံသား100မိသားနဲ့ထိုင်းနိုင်ငံမဲဆိုင်မျိုးကနေရက်ပြန်သူ80ကျော်စုစုပေါင်းမြန်မာနိုင်ငံသား180ကျော်ကိုထိုင်းနိုင်ငံချင်းရိုင်ပြည်နယ်မဲဆိုင်မြို့နယ်တာဝန်ရှိသူတွေကမြန်မာနိုင်ငံရှမ်းပြည်နယ်တာချီလေးမြို့ကအာဏာပိုင်တွေထံကိုလွှဲပြောင်းပေးခဲ့ပါတယ်။ပြစ်ဒဏ်ကျပြီးလူရဲစေသူတွေအပါအဝင်နေရက်ပြန်လာသူတွေကိုတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကူညီစောင့်ရှောက်ရေးနဲ့စစ်ဆင်ညှိနှိုင်းရေးကော်မတီ CNCMC ကနေရာပြောင်းလဲရေးကူညီဆောင်ရွက်ပေးခဲ့ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာပါခင်ဗျာ VUE American အတန်ရဲ့ကြာတာပရင်းနေ့မတပိုင်းအတန်လွင့်စီစဉ်တွေကိုလိုင်းလို့မိပြ 25 kHz 11133ညလိုင်းလို့မိတာ 40 kHz 9433ညလိုင်းလို့မိတာ 51 kHz 5805တို့ကနေဆက်လက်ထုတ်လင်းနေပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးသုံးသပ်ချက်လူလူနဲ့ကျန်းမာရေးအကစားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ပထမအဆုံးအနေနဲ့ကတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မကြသေးခင်ကပြီးဆုံးသွားခဲ့တဲ့ American ASEAN ထိပ်သီးဆွေးနွေးပွဲဟာမြန်မာနိုင်ငံ NUG အစိုးရအဖို့တန်ငယ်တမန်ခင်အရာအားတက်စရာဖြစ်ခဲ့တယ်လို့အတော်များများကယူဆကြပါတယ်စစ်ကောင်စီအကြီးအကဲကိုမဖိတ်ဘဲ NUG နိုင်ငံခြားရေးဝန်ကြီးကိုအလို့သဘောလက်ခံတွေ့ဆုံတာတွေရှိခဲ့တဲ့အတွက်လဲ NUG မြန်မာလှခဲ့တယ်လို့ပြောရင်မှားမယ်မဟုတ်ပါဘူးခင်ဗျာဒါပေမဲ့ဒီလိုအရေးတူဆက်ဆံခြင်းခံရတာဟာ NUG ဥတီကြိုးပမ်းနေတဲ့မြန်မာဒီမိုကရေစီလမ်းကြောင်းအပေါ်ပြန်လည်တက်လန်းနိုင်ရေးအတွက်လက်တွေ့ထိရောက်မှုဘလောက်ရှိနိုင်ပါသလဲ1990ရွေးကောက်ခံလွတ်တော်အမတ် NCGUB ဝန်ကြီးဟောင်းဒေါက်တာတင်းဆွေနဲ့ဦးကျော်ဇန်တာတို့ကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဆရာဒေါက်တာတင်းဆွေခင်ဗျာပြပေးကင်ကပြီးဆုံးသွားတဲ့ US ASEAN Summit American ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံ NUG အစိုးရရဲ့အခမ်းအနားကိုအားတက်စရာတွေဖြစ်ခဲ့ကြပါတယ်တချို့လည်းပဲအားတက်ကြပါတယ်ဒီဆွေးနွေးပွဲရလဒ်နဲ့ပတ်သက်ပြီးတော့ဆရာအမြင်ကိုအရင်ဆုံးအကြံဉာဏ်သုံးသပ်ပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဟိုအားတက်စရာတရင်ကြီးတစ်ခုလို့သဘောတူပါတယ်ခင်ဗျာကျွန်တော်တို့အရင်အရင်ပမာဒီမိုကရေစီရေကို1988ကတည်းကနေတွေ့လို့ရှိနိုင်ငံတကာဆင်မြင့်မှာတန်တမာကြီးရာအရာဆောင်ရွက်မှုတွေမှာဒီတချီကတော့ဟိုပို့ပြီးတော့တိတိတသာဟိုတုံးတက်လာတယ်လို့မြင်ပါတယ်ကျွန်တော်တို့အစိုးရတုန်းကလည်းဟို George Bush နဲ့ကျွန်တော်တို့ဝန်ကြီးတယောက်နဲ့တွေ့တာလည်းပါညာရှိတော်လည်းပဲဒီတချီကတော့အာဆီယံနဲ့ဆက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုရဲ့လက်ထောက်နိုင်ငံရေးဝန်ကြီးနဲ့တခြားပေါ်တွေတော်တော်ကွန်ဂရက်စ်ကအကောင်းဆုံးအနေနဲ့တွေ့နိုင်တဲ့အဆင့်ဟာဟိုနည်းနည်းအဆင့်မဟုတ်ဘူးဟိုတခြားဟိုကျွန်တော်တို့စ조사ခုတွင်နဲ့ဆိုင်ရင်ဒီနောက်ဆုံးတန်တပန်ရေးရအောင်မြင်မှုဟာထူးခြားပြီးတော့အတက်စရာလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ပါတယ်အတက်စရာဖြစ်တယ်ဒါပေမဲ့ကျွန်တော်စဉ်းစားတာလက်တွေ့အကျိုးသက်ရောက်မှမှုဘယ်လောက်ရှိမလဲဒီကအတက်စရာတွေဒီကကြားခဲ့ရတဲ့စကားတွေဟာဘယ်လောက်ထိလက်တွေ့ထိရောက်လာနိုင်တယ်လဲဥပမာအဖြစ်သူကစာနာမှုအထောက်ပံ့ပေးမယ်ပြောရကြားပါတယ်သူကတော့စစ်ကောင်စီနဲ့ပတ်သက်တဲ့ဆက်ဆံရေးမှာတန်တမာအစင်းချောချတာတွေကိုတွေ့ရပါတယ်တချို့နိုင်ငံကြီးတွေကတန်မကြီးအစင်းကနေပြီးတော့တန်ယုံယာကြီးတောင်းကချောချီတာဆဲပေါ်လေ CDA အစင်းကိုချောချလာတာတွေ့ရပါတယ်အဲ့ဒီဟာတဲ့အပြင်ပိုပြီးထိရောက်တဲ့လူဆောင်ချက်တွေညာတွေ့လာနိုင်ပါသလားဆရာ
ဟုတ်ကဲ့ဒီမျော်လင့်ချက်ကလည်းဟိုထားတဲ့မေကွန်ကြီးတစ်ခုဖြစ်တယ်ဒီကနေ့ဒီလူလူဘက်ကကြည့်လို့ရှိတော့ကဒီလောက်လေးနဲ့တော့ဟိုအရာပြေရောလို့ပေါ့နော်အမှန်လားလားပြောပါရင်တိတ်ကြီးတော့ထိရောက်တာလို့ယူဆလို့မရနိုင်သေးဘူးလို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့စစ်ကောင်စီဟာလူတွေတက်ရွာတွေမိရှုတဲ့ကာလပေါ့နော်။နောက်တစ်ခါဒီရွေးချယ်တင်မြောက်ရေးခံရတဲ့အရင် NLD ဆိုတာခေါင်းဆောင်တွေကိုမတရားသဖြင့်ပေါ့လေထောင်ချတာတွေဖြစ်နေတော့ပါဒီလိုတန်တမာရေးရတဆင့်တက်လာရုံနဲ့ကတော့ဆက်အချင်းအမြင့်ပြည့်ဆိုတော့တော်တော်ဝေးသေးတယ်လို့ကျွန်တော်မြင်တယ်ဟုတ်ကျွန်တော်အာမတက်စရာတော့မဟုတ်ဘူးသူတို့လက်တွေ့ကြကြအဲ့လိုကျွန်တော်မြင်ပါတယ်အာဆီယံအစိုးရပြောတဲ့ခုနောက်ဆုံး quad ပေါ့နော်လေးနိုင်ငံစုမှာလည်းပမာအရေးဟာဟိုလေးနိုင်ငံတော့ကအာဟိုဒီမိုကရေစီလမ်းညောင်းပြန်ရောက်ရေးဆိုပြီးမနေရပဲလို့ပြောလာတော့ဒါလည်းဟိုတုတ်တက်တာပေါ့နော်တိုးတော့လည်းပဲကျွန်တော်အမြင်ကတော့တလောက်နဲ့မရသေးဘူးလို့ထင်ပါတယ်ခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်အဲ့ quad ဆိုလို့ကျွန်တော် quad နဲ့ပတ်သက်တဲ့ဟာကိုလည်းပဲကျွန်တော်ကြားပါတယ်ကျွန်တော်သိရပါရဲ့ဒါနဲ့အဲ့ quad ရဲ့ပြောတဲ့အချိန်မှာအဲ့လေးနိုင်ငံတည်းမှာပါတဲ့ India ro Japan ro a myama nang ngan a yi ha a yi ji de de ta twin lu myo yi ko a chi kai nyin nei ba ya pyo de niya ma ro tbo tu ja de ai kon ku che ma tbo lu da mae lu pon lu ni ne pat de pi yo ro American ro Australia ro ye Singapore chin ne ma tu bu lo chin lo tin ma de su ro pe de pressure myo ko India ro Japan ro sia ma ya nang ku lu le chin lo tin ma de sia de lu twet de
အဲ့ဒါလည်းအမှန်ပဲကျွန်တော်လည်းအဲ့လိုသဘောပေါက်တယ်အိန္ဒိယကတော့နှုတ်အပြင်ဖြစ်စီဟိုဒီမိုကရေစီဒီမိုကရေစီလိုကတော့ဟိုထောင်ကစစ်စစ်ကြီးကပြောလာတာအဲသူအဲ့လိုဂျပန်ကလည်းစစ်ကောင်ဝင်လာကလေးကဂျပန်ရဲ့ဗမာနိုင်ငံမှာထားတဲ့ပေါ်စီဟာကျွန်တော်တို့ချက်မှတ်တော့ခိုင်မှတောင်းတင်းရင်းမရှိတာတော့အမှန်ပဲအခုဆိုလည်းဒီနေ့နိုင်ငံကခင်းကျင်းမှာ အမေရိကန်မှာတက်တက်လာတဲ့မြန်မာလက်ထက်မှာဒီအာရှပစိဖစ်အဲတင်းတုံပစိဖစ်ဆိုတဲ့အုံလုံးနဲ့တော်တော်လေးအခိုင်အမာမှာကြည့်ကြည့်ပြင်းပြင်းနဲ့လုံလာတဲ့အနေအထားဟာတော့အလကားတော့မဖြစ်ဘဲနဲ့ဒီဟာဒီဆုံးတရားမြန်မာနိုင်ငံရဲ့အပေါ်မှာကျိုးတက်မှုရှိလာနိုင်တယ်ဘာလို့ရှိမလဲဆိုတော့ကျွန်တော်တို့နည်းနည်းတော့ဟိုအမှန်ရတက်သေးတယ်ဘာလို့ရှိဖြစ်ကျွန်တော်မြင်လာတာတော့အဲတလောက်မက
တို့ချက်ပြီးတော့ဒီအမေရိကန်ဥဆောင်မှုပေါ်လေးသူတင်ပေါ်ဟိုတို့တက်လာနေကြလေရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာဟုတ်ကဲ့ဆိုအခုလောလောဆယ်မှာတော့အမေရိကန်ဒီဘင်လင်အာဆီယံကိုစီတန်းကတင်ပြီးတော့အာဆီယံတို့လုပ်နေတဲ့ဘုံသဘောတူညီမှုငါရအောင်ပြင်ရပဲတွန်းနေရတွေ့ရပါတယ်အဲ့ဒါကျွန်တော်ပြီးတော့ဘာမှသူတို့
အာဆီယံရဲ့ချက်မှုလည်းညောင်းတာတောင်ကိုပြောင်းနေတယ်လို့ကျွန်တော်မြင်တယ်ဒါပေမဲ့လို့အာဆီယံရဲ့မှာဘာကြီးပါစက်ကူဥစားပေးတဲ့နည်းနည်းတချို့လည်းရှိနေတော့ခါတော်တော်ခက်တယ်ဟိုမိကုန်းတဲ့ရဲ့ဖြစ်အာဆီယံရဲ့ပုံသဘောဒီမှာရခိုင်နောက်ကျသွားပြီးတော့ကျွန်တော်မြင်ပါတယ်ခင်ဗျာဆိုတော့အမေရိကန်ဥဆောင်ပြီးတော့အာဆီယံမူပေါင်းတဲ့ကထိုးဖောက်လုပ်ရနိုင်တဲ့အလားအလာတော့တက်မိပါလားဆရာဒါ
ကျွန်တော်တရုတ်ဆိုလို့ဆရာတရုတ်ကမန္တန်ကနေပတ်သက်ရင်ဒီအာဆီယံဘောင်ကကျော်ပြီးတော့ဖြစ်သွားဆရာကြောင်းရှိတယ်။မဖြစ်ဘူးလို့ပြောလို့မရဘူး။သို့တော့ကျွန်တော်တို့ကလပ်ပဲရေးရအောင်လို့မမြင်သေးဘူးခင်ဗျ။ဟုတ်ကဲ့။နောက်ကျွန်တော်တရုတ်ဆိုလို့ဆရာတရုတ်ကမန္တန်ကနေပတ်သက်ရင်ဒီအာဆီယံဘောင်ကကျော်ပြီးတော့ဖြစ်သွားဆရာကြောင်းရှိတယ်။မဖြစ်ဘူးလို့ပြောလို့မရဘူး။သို့တော့ကျွန်တ
တော့အပိုင်ပိုင်ပြီးသားပဲလို့သူကတွေ့ခဲ့တာခဲ့။ဒါကြောင့်သူ့ရဲ့ကျူးစီဝါကလည်းရုပ်မသွားဘူး။အနေချင်းတော့ပြင်မဲ့ဒါမှတစ်ချိန်တည်းမှာသူ့ရဲ့မဟာဗျူဟာဗျူဟာမြောက်တဲ့ unity ကြီးကတခုမှပြည့်ပြချင်းမရှိရနဲ့။သူကတိုးစုတိုးလို့သာလာတယ်သူ့ရဲ့ဖြစ်တယ်။ဒါကြောင့်တရုတ်ကတော့ပမာဒီမှာအမှုကြည့်ရတာလဲအရင်မယူမရတာလဲရင်မယူသူတို့ကြိုးစီပါကရနေပါပဲဖြစ်နေတယ်တေယုတ်ကတော့ကျွန်တော်အများကြီးပေါ့နော်ဟိုဆွေပူဆိုးတာရောပိုကောင်းတာရောမညင်ဘူးခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ဆရာနောက်ရုရှားဒီမှာအမေရိကန်ကမြန်မာနိုင်ငံဒီမိုကရေစီအင်အားစုကို NUG ကိုငွေကြေးအချင်းကူညီရပဲထားပါတော့ဒါပေမဲ့ရုရှားကူညီတာဆွစ်လန်နဲ့ကူညီတာဆရာအဲ့ဒါကပိုပြီးတော့မှထိရောက်နေသေးတယ်ဆိုတော့အဲ့ဒီဟာကိုနှိုင်းရှင်မယ်ဆိုရင်လည်းအမေရိကန်ရဲ့ကတိစကားတွေဒါငွေကြေးအကူအညီတွေဟာစစ်ကောင်စီကိုရုရှားပေးနေတဲ့အကူအညီနဲ့စာရင်သိပြီးတော့မရှင်းသာဘူးလို့ဖြစ်မလို့လားဆရာ
ဒီအရလေးမနေ့ကမြပတ်ကြောင့်လဲဆိုတော့အခုနောက်ဆုံးကာလာသိန်းတဲ့စစ်ကောင်စီကလက်နဲ့ဟိုအကူအညီသူကလက်ကျက်ဖြစ်တဲ့အတွက်သူတို့ရင်းနဲ့လက်နဲ့ရရင်တော့ပြီးတော့တရုတ်ကလည်းအရင်လောက်မပေးတော့အခါမှာသူကတကယ်အကောင်ကိုကိုကြီးပေါ့နော်သူကရုရှားကိုတွေးသွားတယ်ရုရှားကလည်းဟိုတတိယလမ်းစားအဆင့်လောက်နည်းနည်းပြီးပေးချင်ရောက်ရင်ဒီနိုင်ငံဆိုတော့အကူအကြိုက်တွေ့တာပေါ့အဲ့တော့ဒီလူလူတူမီနဲ့ရှင်နေတဲ့ပြည်သူလောလောကတော့ရုရှားလက်နက်ကအများမှဟိုအားသာလာလို့ဆိုတော့ရုရှားရဲ့ကူညီဟာ sit down seat and jama let the law you come in. The not me about no, they you know they who are go get in now what done not a part. And I let you do a send out the sit down seat to sit that group on it. I don't jab you or not by to her policy she do be on a review look you know American Lena de Yan of Juzara. ดาราหมอมีมตะบลุคูยีโดตะบอมิวนอกแต่ยีตูคนนั้นตุเปียตะเซ็งราชาเนี่ยยาโลตัวยีโดตะบอมิวโลสิทธาโหปังวัชยานี่แหละโหเมียนมาเลยแต่เจ้าอเมกวนยาเปียวเองอเมริกันเบกก็อาจารย์เนี่ยนะก็หุนเนาะซ้อมอะตรงๆอเปียวสู่ที่ก็ราเลนเนเปโบลงว่าสึกุไม่ชิเวเนเอตะชายนี้ฤดาตุ
กูมีเวลาบ่ชิดอ่ะจารย์เราอเมริกาเลยอะไรอ่ะเสียมันมีบุญโหลจารย์โหจารย์สุดต้องได้ป่ะเนี่ยโอเคโอเคเสียจารย์เราซุ่มเสียไม่ใช่กูจ้าจินดาก็รอตลอดเลยดูได้ไม่ใช่แค่อิสระทุกขึ้นไปแต่ชูก็เปล่าจ้าดาว่าเสียก็แล้วตัวพี่ญาติสินี่ต้องได้ดูได้เปล่าจ้าเลยญาตินายงานมาดมวีตุ้มเปล่าในได้เสียอนาคตสิกกูไปเชฟผู้ด้วย
พีอาร์พีเรียประชาพีเรียส่วนแม้ไอพีอาร์ไอซีอนาคตนี้จะส่งยืดไปทั้งหมดมาพิพันธ์เนี่ยปีดูว่าเนี่ยนาซีเรียแบ็คไฟอัพชุดเอออย่างไอพีอาร์พีเรียวาระวุฒิชูรับมาใจเจ้าโอเคดีลูตรงที่ชิคาร์โรมกันเราคุณพ่อตรงนี้แกนดังงานในปีประมาณเอโก้เรามาทุกเรื่องดีสั่งเสียงกิจการดีกูที่อยู่ในเงินปีนี้เสียงมีอยู่ก็ เอาแต่จับอะไรฉันน้องก็พิจารณาดูแบบนี้จ้ะพิจารณาดูแล้วก็ฮะพิจารณาดูแล้วก็สังเกตุดูยังไงเสียอะไรเช่นที่ไม่หาวูดูยังไงส่วนเราจะน้องมีอะไรพิจารณาดูยังไงเอ็มยังไงลูกที่เราเห็นที่ยังไงได้บ้างบ่มาการีต้องได้ดูดีต้องได้เช็คก็สายบอกกันนี่พี่เรา ปีดูรู้ก็รู้จริงเนี่ยพี่อาตัยอาโดอาสมาปาเบเรโรสกังซีสิสว่าเกี่ยวมาโมบุยังมาโมเกตเวพี่อาโยโดอาโยสวยอาโยปีดูรู้ยังต้องการอะไรก็ป้อมมาจากเลยยังมาที่เด็กเวจันทร์เราเส้นชิงก็ปิดจริงๆฮะที่อยู่ยัง
เราเปลี่ยนหน้าที่วิ่งเล็กๆไม่จับบุลุนี่มาขมิ้นเขาเปลี่ยนยามาเอโก้อุจจารณ์ตอนนี้ดาวดาดินสุริโรตงดาสุนิกาลาปิบาร์เรเซลปิโรดาวดาดันโจทิมจาร์เรลูรุเนจามาเอซีซิงโอตินเซบารามเอดีดบาร์ด้วยอาชาในงานเอโก้เปลี่ยนหน้ายาวสีลานีบีพิเด
ยาวเจ้าโยกาโกจุดเด่นที่ผิวกายทางในมุ่งจังเลยก็เต็มไปทั้งหมดครับยาวเจ้าโยกาฮะนี่แหละเนื้อเนื้อกุศลในน้าบ้าทฤษฎีการนี้ลูกกุศลเด่นนี่แหละเนื้อลูกเชิงเชิงกุศลเด่นนี่แหละเนื้อผิวบาร์เลยยาวเจ้าโยกาฮะทฤษฎีการนี้ลูกเป็นลูกกุศลในเนื้อสุราเนื้อลูกเชิงเชิงเป็นลูกกุศลเป็นในเนื้อสุราเรื่องตมารู้ผิดตัวเราอุโมงค์จะไหนก็คุ้นเสียบาร์เลยทฤษฎีการเปลี่ยนมาสุยิ่งยาวเจ้าโยกาฮะ ตรีสันนิมาที่กับที่บีมาลูกุสเซดาปีรอมาลูอันนี่ลูจิงกุสเซดาเออเราจะกุสเซดานี่อยู่จารวันนี้มีโอกาสจะลุยอะไรที่กับตรีสันนี่ลูกุสเซดานี่กับลูจิงกุสเซดาเราตรีสันนี่ลูกุสเซดาลูกุสเซนนี่สุรโยกับบุชีเดตรีสันที่ดูการเรียนมีอะไรดมเอาโยกับจังที่ส่งนั่นเรตรีสันโอ้ชอบอยู่ซาตาวยากันนี่ที่สิงกุสเซนนี่เราจะรู้ในงานนี้เราดีนี้กุสเซบุมีสิทธิ์ตลอดเนี่ยไหมเนาะเราต้องคุยกับเราลูจิงกุสเซดา เราลูมาเล็กน้าบอบีกูเสดาการ์เรที่ก้าอาพีโน่ยี่ยามาน้าพีบีทัวร์ลาเรตั้งงานยี่ดีเนี่ยหูการเรียนที่ด้วยมีดาที่ตั้งงานยี่เนี่ยพี่ที่ด้วยนี่เด็กพี่สี่ดีโอเนาะตั้งชื่อเนี่ยการเรียนที่ด้วยยานีกูเสดาการ์ดีการ์ดูยานีนักกูเสดาตะคุอาร์ดีแต่สุดแล้วเนี่ยนี่เลยจะเซ็นกูเสดาเราโยกับบุษย์เรียนลูกานี่โอ้สกับเบลล่าช่างสูรานาจียานี่ทัวร์ลาเร อ่ะมองว่านี่อันนี้จะเสียงอะไรดีแล้วเจ้าโยกาคุ้มเสียงเนี่ยเพราะเราดาราคุ้มเสียงมุ่งเนาะมีอะไรเนี่ยบาลูเรสลีรูการนี่จะเสียงเนาะคุ้มเสียงได้ปะทั้งนี้เมื่อเช้าดีโควิดในนี้โยกาเนี่ยเช่นจีเมสโลชินแล้วเจ้าโยกาเจ้าดีแต่สุดแล้วเนี่ยทัวร์เด
ပိုးမွားတွေကဆိုရင်အရေးဆက်ကြီးမှာဒရော့ပလက်ဆိုရဲအရေးဆက်ကြီးမှာပဲပါဝင်တယ်ဒါကြောင့်မလို့သူကဝေးဝေးကိုမရောက်နိုင်ဘူးကိုယ့်ရဲ့တပေနဲ့သုံးမွေခွာဝေးထိပဲရောက်နိုင်တယ်နောက်တစ်ခုကသူနဲ့ကူးဆက်ဖို့အတွက်ဆိုရင်မျက်နှာချင်းဆိုင်မတ်စ်မပါပဲစကားပြောတာသုံးမွေအတွင်းမှာမိနစ်30လောက်ကြာမှာကူးဆက်နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီဟိုတက်ရှိတဲ့ညာတစ်စက် ကူးဆက်မှုကတိတ်မများနိုင်ဘူးလို့မှန်းဆထားတယ်ပေါ့နော်နောက်တစ်ခုကတော့ထွက်ကြလာတဲ့ဒီအမုံမွားတွေကိုလက်နဲ့ကင်တွယ်မိရာအနေတစ်စက်ကူးဆက်နိုင်တယ်ဒါကြောင့်မလို့ဒီကူးဆက်တဲ့နီးတွေကိုတိတယ်ဆိုရင်ဆရာတို့ကကာကွယ်တဲ့နီးလန်းတွေကိုလည်းဆက်လက်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်။ယောက်ျောက်ယောဂါရှေ့မှာပြောခဲ့သလိုဖြားနာ ကြိုက်ခဲ့ပြီးတော့ဗိုင်းရပ်စ်ပိုးတွေအရေးပြားမှာရေကြီးဘူးပေါက်ထွက်ပြီးအသက်မီလန်းတယ်ဆိုတော့ဒီလောက်တင်နေတော့ဆရာတို့ကအသက်အန္တရာယ်မရှိနိုင်သေးဘူးတဲ့သို့တော်တချို့သူတွေမှာတော့ဒီပိုးကဒီနမိုနီးယားအဆုတ်ရောင်ရောဂါဖြစ်နိုင်တယ်အဲ့ဒီကနေသွေးစိမ့်ပြတ်တန့်ပြီးတော့အသက်တည်တဲ့အထိဖြစ်နိုင်တယ်ပေါ့နော်စာဆိုဘလိုလူတွေမှာသေဆုံးမှုရှိနိုင်တယ်ဆိုတော့ဆယ်နှစ်အောက်ကလေး
Siju yoga siri lu, nadaji ingari chu anere yoga siri duri, naruga di kensa ladalo kanzani lune, kensa kudamu kani riare durima, ta te ane te sone tipsen.
Yajo yoga kusamakaya on blue chedugo, lina sonya tene surane, kawesi shimshi surago, tada umo jonanga kulu shimbiawale.
Kawere ni yashima yoga lutrisa, ni luo de same kuse and so into andresa, they would. ไตยไกลเนี่ยติจุริยาโหช่องชาติเนี่ยเราก็ที่ตริษันยอกขึ้นนี่แหละตริษันอตาโหไม่ซาตรงติหมูเราเนี่ยเสร็จชะปุ่งนี่แหละซาตอกติโหแหละแจ่อองชะปุ่งไปมาซาตอกติเนี่ยดาก็รอตริษันนี่ซินลูโหกู้เสร็จตาโหดากาก๋วยเนี่ยหนีปอเนาะเออลูลูเจมกู้เสร็จอ่ะบ่รู้กาก๋วยมั้ยเลยไอ้มาเนี่ย 2 ปีปีบาตาตีตันเนี่ยถ่ายหมดด้วยกูอสุปุถ่าได้สิไปแล้วตะไนเนี่ยนี่ไปปิสุสร้างชะมันดูก็รอตูณีถ่ายเนี่ยคันโหเวมเลยส่วนญาติมาสเตอร์อาเมเลยเวียเมตุสีอ่ะถั่วละได้อีดีเนี่ยที่ด้ฤณีเนี่ยปิสิไกลด้วยได้คํามาตรีถ่าพี่รอโกยเยยบาเนี่ยทายไม่ที่อ๋อส่งเยไปอ่ะเมแล้วตะกาญเนเนชิ้นสายอาจารย์สกามาเปล่าเวเนดีอ่ะเมปะเนาะสอถ่าดีนี่เนี่ยญาติรู้ก็ปิสุกุตาได้ตัวอ่ะถ่ากาเวได้นี่ นอกจากว่ารอตามันดูนี่เนี่ยบลูกาเวมเลยป่ะเนาะอ้อดียอกาโบชื่อได้ดูนี่สิล่ะไม่ใช่ดล่ะเนาะดูว่ามีอะไรมาป่าวเวนี่ดล่ะกูไม่ตีจาได้ฉินี่หนูมาส่วนสารุโควิด-19มากาเวดโลเวดีมาสโกตับพี่รอตอดเนี่ยนอกจากว่ารอบิมิเอ็งมาป่าเพียงถั่วแค่โลชื่อไกลด้วยบีเกเรเล็กกูเนาะสนิทจะเนาะมันเนี่ยเสร็จแล้วซีเมนส่วนเลยเวดีเนี่ยเจ้าโยกาโก กาเวปีพิบาร์เมย์เนาะเออสรุปคือในดีมากาเวเรนี่เส้นยาดีลูดูเนี่ยดูแต่ชุดนั้นยังมาแต่เส้นคู่เส้นเดียวกาเวปีดาพิบาร์เมย์แล้วเจ้าโยกาก็คุ้มมาซาบิโอเนาะกับบ้านเนี่ยชีบิโอเปลี่ยนบ้านอะไรโยกาพิเดียวกาเวสีก็รอสรุปเส้นเลยทุกปอนด์นี่จะเป็นชีบาร์เลยทับิเมย์ยังเข่งอ่ะสรุปตัวเนี่ยมีอะไรดูเลยที่สมอลบอสุขอเลยเจ้าจีโยกากาเวสีฮาร์เลยที่ เจ้าโยกาอุ้ยเสียงอะไรกันนู่นที่กาเวนี่แต่จำมือลูกแต่ลีเดงอาจจะเทิดดูดียิ่งเห็นอาดีสมอลบอสกาเวสีทูท่าเมื่อสุลุ่ยยังกู้ใช่ไหมแล้วก็เอาโยกาพิบวาบุอุ้ยเสียงอะไรกันนู่นกาเวปีนั่นเองโยกาไม่พิจิตรไม่พิจิตรอ่ะโยกาไม่พิจิตรอ่ะกาเวปีนั่นเองก็เนาะอากูเลสีมารอดีเจ้าโยกาด้วยที่เด่น
กาเวซีทบีทุนันยามิโรลโรเซมาจ้าดียาดีกูเนาะแต่จังกาเวเรนี่เดียวปูพี่รออายุสายปูดูเรลุทเทมาเลยอาชาไหนกันเนี่ยกูเปลี่ยนยาชิลานี่วิพีเดมีเจ้าโยกากูเจดินซีบิวกาเวทานายบุตรเดตเรนบิวไลจ้าพี่บาร์เลจ้าดาวดาดังก็ดินเซเดจำมาอีซีเซนพี่มาโรอักซาซีเซนกุสเลตเดมีเจ้าบ่าวเม เอเชียทูเกาหลีเปียงเว่ฮ่าเอเชียทูลูนามีเปิดทับไปเมื่อไรในงานกับเกาหลีอักษรธรรมาริปาวินชิมเปียงเนี่ยในงานกับป่วยริพิลานิบิลูเกาหลีเปียงเว่กอมเชนานะมุ่งส่งยาชิโจพิเดอุโชมินตังกับเพื่อสุบารีกุยานายเมียนทาร์เรปัตมาวังกุชูซานายมาฟิกเนี่ย ကိုချုံမင်းသားအခုလိုကျွန်တော်တို့ဒီမြန်မာပိုင်းကိုဆက်သွယ်မိမြန်ကွင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကိုချုံမင်းသားကအေရှန်တိုးပြိုင်ပွဲမှာလှုပ်လာခဲ့တာတော့ကြာပြီအခုဆိုရင်ကမရှင်နာနဲ့ဒီအမှုဆောင်အရာရှိချုပ် CEO အဖြစ်တာဝန်ယူထားတယ်ဆိုတော့အေရှန်တိုးပြိုင်ပွဲနဲ့ဘယ်ချိန်ကစလုပ်ပြီးတော့ဒီအခုယူထားတဲ့တာဝန်တွေအရာရောဘာတွေလုပ်ရလဲဆိုတာရှင်းပြပေးပါ
Well, first of all, thanks for having me. Very nice to chat to someone from
Okay ba ကျွန်တော်ကလည်းကျေးဇူးတင်ပါတယ်မြန်မာနိုင်ငံကတရားနဲ့အခုလိုစကားပြောရတာအရင်ကောင်းပါတယ်ကျွန်တော် Asian Tours ကောက်တီအဖွဲ့နဲ့2009ခုနှစ်ကတည်းကလှုပ်လာခဲ့တာပါဆိုတော့14နှစ်ကျော်ရှိပါပြီကျွန်တော် Asian Tours ပြိုင်ပွဲမှာစလုပ်တော့ပြိုင်ပွဲတွေကိုစီစဉ်ရပြီးတစ်နှစ်ကိုပြိုင်ပွဲ3-5ခုလောက်အထူးထားပြီးစီစဉ်ရပါတယ်အဲဒီကနေနောက်ပိုင်းမှာတော့တဆင့်တက်ပြီးပြိုင်ပွဲရဲ့အကြီးအကျယ်စီမံခန့်ခွဲမှုတွေမှာတာဝန်ယူရပါတယ်နောက်တော့ကစားသမားတွေနဲ့အသင်းဝင်တဲ့ကိစ္စတွေကိုတာဝန်ယူဆောင်ရွက်ရပါတယ်။လွန်ခဲ့တဲ့6နှစ်ကစပြီး Asian Tour ပြိုင်ပွဲတွေရဲ့လုပ်ငန်းလည်ပတ်မှုဆိုင်ရာအကြီးအကဲ COO အဖြစ်နဲ့တာဝန်ယူခဲ့ပြီးအဲဒီကနေတစ်ဆင့်အခုတော့ Commissioner နဲ့အမှုဆောင်အရာရှိချုပ်အဖြစ်နဲ့တာဝန်ယူနေပါတယ်။အတူတူပြောရရင်တော့ Asian Tour ပြိုင်ပွဲတွေကိုကျွန်တော်စီစဉ်ဆောင်ရွက်နေရတာပါ။ပြိုင်ပွဲတွေချင်းချင်းကြားမှာရှိတဲ့နိုင်ငံရေးကိစ္စတွေကစပြီးတခြားပြိုင်ပွဲတွေကဘာတဝမ်းကတခြားကောက်တီအဖွဲ့ချုပ်တွေနဲ့အတူအလုပ်တွေတွဲလုပ်ပြီးတော့စပွန်ဆာကိစ္စတွေရုပ်တံထုတ်လွှင့်ခွင့်နဲ့ရုပ်တံထုတ်လွှင့်ခွင့်ရောင်းချတာတွေပါပါတယ်။ကျွန်တော်အဖွဲ့ထဲမှာဒါတွေနဲ့ပတ်သက်ပြီးတည်တံ့တာဝန်ခွဲထားတဲ့အဖွဲ့တွေရှိပြီး Asian Tour ပြိုင်ပွဲတွေဖြစ်လာဖို့အတွက်နောက်ွယ်မှာအတူတွဲပြီးတော့လုပ်နေတဲ့အဖွဲ့တွေများကြီးရှိပါတယ်
။ဆိုတော့ဒီတာဝန်တွေကအများကြီးဆိုတော့ဒါတွေကိုရောဘယ်လိုစီမံဆောင်ရွက်နေလဲ
Well, I mean, because I've been with the Asian Tour so long, it just comes very naturally.
ဒါကတော့ကျွန်တော် Asian Tour ပြိုင်ပွဲတွေမှာလှုပ်လာတာကြာပြီဆိုတော့သူ့အနေနဲ့သူဖြစ်လာတာပါ။ပြီးခဲ့တဲ့နှစ်တွေအတွင်းလူတွေနဲ့ဆက်ဆံလာရတာအသားကျနေပါပြီ။ဒါပေမဲ့ရယ်ရယ်လို့တော့မပြောလို့ပါဘူး။အခြေခံသဘောတရားတွေကိုသိမယ်၊ကိုယ်ဘာလုပ်နေတယ်လဲဆိုတာကိုသိတယ်ဆိုရင်တော့ဒါကလုပ်ဖို့သိမှတ်ပါဘူး
။ကိုချုံမင်းသားက Asian Tour ပြိုင်ပွဲတွေမှာတာဝန်မျိုးစုံယူခဲ့ပြီးတော့အခုတော့ကမရှင်နာနဲ့အမှုဆောင်ရာရှိချုပ်ဖြစ်လာခဲ့ပြီ။တော့ဒီနေရာကိုရောဘလို့ရလာတာလဲဆိုတာလည်းရှင်းပြပေးပါဦ
း So basically when I first joined the Asian Tour Fujila was the executive chairman which means he's the chairman of
ကျွန်တော်ဒီမှာစားလို့တော့ဦးကြည်လာဟန်ကအလို့အမှုဆောင်ဥက္ကဋ္ဌပါဘုတ်အဖွဲ့ဥက္ကဋ္ဌဖြစ်တယ်လို့ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်လည်းဖြစ်ပါတယ်ပြောရရင်တော့ကျွန်တော်အခုလုပ်နေတဲ့နေရာပေါ့ကြံကောင်းတာကတော့သူကကျွန်တော်ကိုသူနဲ့အတူလုပ်ဖို့တွဲခေါ်ခဲ့ပြီးတော့လွန်ခဲ့တဲ့နှစ်14နှစ်တာကာလတခြားအလုံးကျွန်တော်တို့နှစ်ယောက်အနီးကပ်တွဲလို့ခဲ့ကြပါတယ်။သူကကျွန်တော်ကိုအကြံဉာဏ်ကောင်းတွေလည်းပေးပြီးတော့တော်တော်လေးရင်းရင်းချင်းချင်းလှုပ်ကြံခဲ့ကြတာပါ။ဒီနေရာကိုရောက်လာခဲ့တာကတော့ဒါရိုက်တာဘုတ်အဖွဲ့ရဲ့ရွေးချယ်ခံအမှုကြောင့်ရောက်လာခဲ့တာပါ။ဒါရိုက်တာဘုတ်အဖွဲ့ကတော့ Asian Tour ပြိုင်ပွဲအဖွဲ့ဝင်တွေကရွေးချယ်တာပါ
။ကျွန်တော်နောက်ထပ်မေးချင်တဲ့ဟာကတော့ Asian Tour ကောက်တီပြိုင်ပွဲမှာပုံမှန်အဖြစ်ရောတစ်နှစ်ကိုပြိုင်ပွဲအရေအတွက်ဘယ်လောက်လောက်ရှိပါလဲ။
Well, I mean, that's a good question. We like to say we're about 25 to
80. ဒါကတကယ်ကောင်းတဲ့မျိုးကမှာအဓိကပြိုင်ပွဲဖြစ်တဲ့ Asian Tour ပြိုင်ပွဲမှာတော့ပြိုင်ပွဲက25ခုကနေ28ခုရှိပါတယ်။နောက်တစ်ခုကတော့အဲ့ဒီအောက်တစ်ဆင့်က Development Tour ပြိုင်ပွဲဖြစ်ပြီးအဲ့ဒီမှာတော့ပြိုင်ပွဲက20လောက်ရှိပါတယ်။ Asian Tour ကတော့အာရှကအမျိုးသားကောက်တီပြိုင်ပွဲမှာအဆင့်အမြင့်ဆုံးဖြစ်ပြီးစုကြီးကတော့ပြည်မြအားဖြင့်ပြိုင်ပွဲတစ်ခုကို American Dollar တစ်သန်းရှိပါတယ်။development tour ပြိုင်ပွဲတွေကတော့အစုကြီးက American Dollar 8000ကျွဲကနေ3000ကျားရှိပါတယ်။ Asian Tour ပြိုင်ပွဲတွေမှာအကြီးအမားဆုံးတစ်ခုကတော့ကျွန်တော်တို့ပြိုင်ပွဲတွေကျင်းပတဲ့ပထဝီညီနေရာအနေထားပါ။ကျွန်တော်တို့တစ်နှစ်တစ်နှစ်ကိုပြိုင်ပွဲကျင်းပဖို့အတွက်သွားရတဲ့နိုင်ငံက18နိုင်ငံ18နိုင်ငံရှိပါတယ
်။ဆိုတော့ရေဘူးရောင်းအားဖြင့်ပြိုင်ပွဲတစ်ခုကျင်းပဖို့အတွက်ဆိုရင်ငွေကြေးအနေနဲ့ရောငွေကြေးအသုံးစရိတ်ဘယ်လောက်လောက်ရှိပါလဲ
။It really depends on the scale of the tournament.
ဒါကတော့ပြိုင်ပွဲရဲ့အရွယ်အစားပေါ်မှာမူတည်ပါတယ်။ဒါကကြတော့ပြိုင်ပွဲကိုကမကထလုပ်တဲ့သူတွေရဲ့တာဝန်ပါ။ Singapore Open လို့တချို့နာမည်ကြီးပြိုင်ပွဲတွေကြတော့စုကြီးက American Dollar တသန်း2သိန်းခွဲလောက်ရှိပါတယ်။နောက်မကြာခင် Thai မှာကျင်းပခဲ့တဲ့ International Series Thailand Black Mountain မှာဆိုတသန်းခွဲရှိပါတယ်။အဲဒီတော့ပြိုင်ပွဲတစ်ခုကျင်းပဖို့အတွက်ဆိုရင် American Dollar 3သန်းခွဲကနေ5သန်းလောက်အထိကုန်ကြပါတယ်။ဒါပေမဲ့ဘယ်လောက်သုံးမယ်ဆိုတာကတော့ပြိုင်ပွဲကိုဘယ်လောက်ကြီးကြီးလုပ်ချင်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးငွေကြေးကမကထာလုပ်ထောက်ပံ့သူတွေကစုဖြတ်ကြတာပါ။အဲ
တော့ Asian Tour ပြိုင်ပွဲတွေထဲမှာရောဘယ်ပြိုင်ပွဲတွေကလူကြိုက်အများဆုံးနဲ့အကြီးဆုံးလို့ပြောမလဲ?
Well, currently the biggest one is the Saudi International.
Saudi International ပြိုင်ပွဲကအကြီးဆုံးပါ။ ကျွန်တော်တို့ကဒီနေ့ကစပြီးSaudi Golf အဖွဲ့နဲ့အကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုစတင်လှုပ်ဆောင်လိုက်ပြီးဒါကစုစည်းကြီးပဲအမေရိကန်ဒေါ်လာ 5,000 ရှိပါတယ်။ ကျွန်တော်တို့အခုနှစ် Asian Tour ပြိုင်ပွဲကို Saudi မှာစကျင်းပပြီးတော့ဒီကရက်ဖေဖော်ဝါရီလကကျင်းပခဲ့တာပါ။ အဲ့ဒါနဲ့အတူတခြားနိုင်ငံအတော်များများမှာလည်းစုစည်းငွေဒေါ်လာ1,000ကျော်ပေးတဲ့ပြိုင်ပွဲတွေအများကြီးရှိပါတယ်။ အခြေအနေပိုင်းမှာ Korea, Japan, Singapore, Thai နိုင်ငံတွေမှာပါ။ဒါတော့စုစည်းအရပြောရင်တော့ Saudi ပြိုင်ပွဲကအကြီးဆုံးဖြစ်ပါတယ်။
အခုဆိုရင်ဒီကောက်တီးကစားနေကအခြားမှာလည်းအရင်ထက်ကိုပိုပြီးတော့လူကြိုက်များကြီးပန်းစားလာနေတယ်လို့ဒီနိုင်ငံတကာကနံပါတ်ကြီးကောက်တီးသမားတွေလည်းဒီအေရှန်တိုးပြိုင်ပွဲတွေမှာဝင်ပြိုင်လာကြတာကအရင်ထက်ပိုများလာနေတယ်။အခြားလူတွေတွေမဟုတ်တော့ပဲတကယ်ကိုကမ္ဘာတစ်ဝန်းကနိုင်ငံစုံကကောက်တီးသမားတွေပြိုင်တဲ့ပွဲဖြစ်လာနေပြီးတော့ဆိုတော့ဒီပြိုင်ပွဲလုပ်တဲ့နေရာမှာစိန်ခေါ်မှုတွေကဘာတ
You're absolutely right. I mean, the Asian tour is Asian tour by name.
You're absolutely right. Oh, buddy. Asian tour by name. Name is Yada. Asian tour is by name. Asha ga lubi to be mahobao. Video generuga Asha day mahabe luda mahobao. Generuma, Thai, India, Singapore, Malaysia, ne, Taiwan, Gazadamari, Nyaji Shiguru, American, Urobane, Australia, Gazadamari, Asian tour by Murima, Lagazanida, Nyaji Shibari. Asian tour by Muriga, Pian Sang Hu, Pintan video. တကယ်ကောင်းတဲ့တံငွေတွေဖြစ်လို့ပြန်ရတာပါအေရှန်တို့မှာတံငွေတွေအများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့အခက်ဆုံးကတော့တံငွေရဲ့အဆင့်အတန်းပါခင်ဗျားသိတဲ့အတိုင်း PGA Tour ပြန်ငွေကတော့ကမ္ဘာပေါ်မှာအကြီးဆုံးနဲ့ပိုက်ဆံအများဆုံးရတဲ့ပွဲတွေပါကျွန်တော်တို့အနေနဲ့အေရှန်တို့ပြန်ငွေတွေမှာကစားနေတဲ့သူတွေကိုမေဂျာပြန်ငွေတွေကမ္ဘာကောက်တီးပြန်ငွေတွေ
PGA ပြိုင်ပွဲတွေမှာထိုးဖောက်ပြီးဝင်ကြနေတာသိအများကြီးတော့မရှိသေးပါဘူးကျွန်တော်တို့ကတော့အာရှကကစားသမားတွေအဲ့ဒီမှာအောင်မြင်နေတာကိုမြင်ချင်တာပါဒါကတော့ကိုရိုင်းနိုင်တင်ဆက်တဲ့အာကစားအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် မြန်မာရေဖြည့်ရှင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝန်ရဲ့ဂျိုးပန်းမှုတွေဟာလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလို့ခွင့်ရေးအထူးကိုယ်စားလှယ်ထောမတ်စ်အင်ဒရူးကပြောဆိုလိုက်ပါတယ်။လွန်ကျွေးကောင်စီကမြန်မာရေဆုံးဖြတ်ချက်တရက်ကိုစဉ်းစားသုံးသပ်မလားဆိုတာကိုမြန်မာလူထုကမျှော်လင့်နေကြဆဲပါလို့သူကပြောဆိုခဲ့တာဖြစ်ပါတယ်။ စပိန်နိုင်ငံမက်ဒရစ်မြို့တော်မှာဗုဒ္ဓဟူးနေ့ကျင်းပတဲ့မြောက်အတ္တလန္တိတ်ဆစ်စာချုပ်အဖွဲ့နေတိုးအဖွဲ့ဝင်နိုင်ငံခေါင်းဆောင်များထိပ်တီးဆွေးနွေးပွဲမှာတော့နေတိုးအဖွဲ့ရဲ့မဟာဗျူဟာမြောက်အမြင်သဘောထားတရက်ကိုကြီးပြုခဲ့ကြပါတယ်။ရုရှားရဲ့ရန်လိုမှုတရုတ်ပြည်သူသမ္မတနိုင်ငံခြားဖြစ်ပေါ်လာတဲ့စင်ခေါ်အကဲဆတ်မှုတွေနဲ့နှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင American Tomlaye Tanarika, Kauchecha, Tabare, Tabi Mele, Russia, Yetapori, Nine, Ukraine, Shibango, Jolon, Yashina, Yetredo, Yiruma, Pilame, Nitam Shibulo, American Take Dan Tomlaye, Dawin Shiduka, Botuni, Mapiosu, Tabare. American and Afghan Taliban Kuzilari didn't but now my Makata Nangama Sunibu season Tabarish.
The Rinchen Jodigo, Madangi type Jobia Torabakma, Vuia, that Manebe, Tadabin Manebe, Dana season ago, Tolo, and I would down when you get to the Dema, Tolo Yemu, Pinegara Kuyemonga, down when you get barre. Dampana Yoda engineer regarded Jimmy Gunner, Derek Smith, Pibare, General Chadamarine, Manebe, Dalin, Season Ele, Timat, and Mepiso, me, Pibare, Todashi, Mamma, Pidu, Pida, Bonne, Piandia, Kingwa Jabase, Fio, Ego, Chishu, Natoda, Senator, Chisu, Tudemare, Tanagara, Diginim, and the King, Dalin, Season Ego, Tolon, and Motta, when you get it, some woods of Pibare now.
We'll be right back.
This program has come to you from the Voice of America, Washington.